Welcome to the Voice of America in Burmese.
Washington, Review American Tangani, Natown, Juna City, Chedabrini Menekin season ago, Nemasano de Mena, Chamaigani, Kunanaiti, Lainomida Nasselli, Lizen and Gazette, Lainamida de Aguze Rugani, Tonu, Benny Babi. Kimutaba, the Menekin, the Hendrigo, Guyemin Tone, Dubia Pibame. Milan the Sangaya Nigger, Minneapolis Yeri, Pantas and Dren, Tisungare. African American Muta Josh Floyd ye ko phit tu Felonis Floyd ga ye tet phwa win dwe in a tong phan si mi ko kan tam me u bre ati pyu be bo twet aw lo dot tiyai committee ye American ye tet phwa pyu bin pyaung le san ya bodu bu ne cha na pwa ma taung su ke ba de California pye ne Auckland ga sanat pya su bu mu re atwen sanat mhan bi te song ke ya de FPS bo a su a ya shi Dave Patrick Underwood ye nyama phit tu ga le ye re ye atan phat de lou ya ne ခွဲခြားမှုနဲ့တရားမျှတမှုမရှိတာတွေကိုဖယ်ရှားရေးမှာငြင်းချမ်းတဲ့နှီးလန်းကိုတုံးပြီးအလုံးအကျိုးရှိစေမဲ့အဖြေရှားဖို့ဗိုလ်တပ်ခုနဲ့အောက်တော်တရားရေးကော်မတီရှေ့မှာပြောကြားခဲ့ပါတယ်ဒေသဆိုင်ရာနဲ့ပြည်နယ်အရာရှိတွေကသူတို့ဒေသရင်းရဲဌာနတွေမှာပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့ကြေညာနေကြမှာပဲအမေရိကန်ရဲတပ်ဖွဲ့ပြန်လဲပြုပြင်ရေးအတွက်အဆိုပြုချက်တွေကိုအောက်တော်အမတ်တွေကဆ ဆိုတင်သွင်းဖို့ပြင်ဆင်နေချိန်မှာပဲအထက်လွှတ်တော် Republican Party ခေါင်းဆောင်တွေကလည်းသူတို့ပါတီရဲ့အဆိုပြုချက်တင်သွင်းရေးသားရေးမှာဥဆောင်ဖို့အထက်လွှတ်တော်အမတ် Tim Scott ကိုတာဝန်ပေးခဲ့ပါတယ်အင်္ဂါနေ့ကဂျော်ဂျီယာပြည်နယ်မှာကျင်းပခဲ့တဲ့ပါတီအကြိုရွေးကောက်ပွဲဟာကိုရိုနာဗိုင်းရပ်စ်ရောဂါပြန့်ပွားမှုကိုကာကွယ်ဖို့ချမှတ်ထားတဲ့ကန့်သတ်မှုတွေကြောင့်အဆင်မပြေမှုတွေနဲ့ကြုံတွေ့ခဲ့ရပြီးဒါဟာအမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလနဲ့ကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာကြုံတွေ့ရနိုင်တဲ့အခြေအနေတစ်ဖြစ်နဲ့ရှုမြင်နိုင်ပါတယ်။နှာခေါင်းစည်းတွေတက်ထားကြတဲ့မဲဆန္ဒရှင်တွေဟာမဲယုံတဲ့ဝင်နိုင်ဖို့တယောက်နဲ့တယောက်၆ပေချားရက်ပြီးနိုင်ပေါင်းများစွာကြားအောင်တန်းစီခဲ့ကြရတာကိုအထူးသဖြင့်ဂျော်ဂျီယာပြည်နယ်အတ္လန်တန်မြို့တော်ကဖလူတန်ကောင်တီနဲ့ဒီကပ်ကောင်တီနယ်မြေတွေမှာတွေ့ရပါတယ်။မဲဆန္ဒရှင်အများပြားဟာမဲမပေးဘဲလက်လျှော့သွားကြတာတွေ့ရပါတယ်။ရွေးကောက်ပွဲမဲထည့်တဲ့နေရာတွေတဲကိုပေးဝင်မဲ့သူအရေးအတွက်ကန့်သက်ချက်တွေရှိတာနဲ့တစ်ချိန်တည်းမှာပဲလူချင်းခက်ခွာခွာနေဖို့ကန့်သက်ထားတာတွေကြောင့်တချို့မဲယုံတွေကိုပိတ်ထားရတယ်လို့တချို့ကလည်းရွေးကောက်ပွဲအတွက်လူအားပေးမဲ့သူမရှိတဲ့အတွက်မဲယုံတွေပိတ်ထားရတာပါ။တချို့မဲယုံတွေမှာကွန်ပျူတာနဲ့မဲထည့်တဲ့ set တွေမရှိတာဒါမှမဟုတ် set တစ်တွေအလုံးမဖြစ်တာတွေ့ရတဲ့အတွက်ဂျော်ဂျီယာမဲဆန္ဒရှင်တွေအတွက်မဲပေးမှုဟာစိတ်ရှုပ်ထွေးစရာဖြစ်နေတာပါအကျိုးရွေးကောက်ပွဲတွေကိုအင်ကာနေကတန်ကာရိုလိုင်းနာမြောက်ဒါကိုတာနဲ့အနောက်ဗာဂျီးနီးယားပြည်နယ်တွေမှာကျင်းပခဲ့ကြပါတယ်ပါကစ္စတန်နိုင်ငံမှာမကြာခင်ရက်တွေအတွင်းကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံသူအရေအတွက်တိုးလာနေတာကြောင့်ဒီရောဂါအတွက်အသွာလာကန့်သတ်မှုတွေနောက်တစ်ချိန်ပြန်ပြီးချမှတ်ပေးဖို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ပါကစ္စတန်နိုင်ငံကအကြီးဆုံးပြည်နယ်ဖြစ်တဲ့ပန်ချက်ပြည်နယ်ကကျန်းမာရေးအာဏာပိုင်ရုရှီကို WHO ဌာနကိုယ်စားလှယ်ပလီတာမဟီပါလာကအကြံပေးစာရေးသားပေးပို့ခဲ့တာဖြစ်ပြီးကန့်သတ်မှုတွေကိုသတင်းနှစ်ပတ်ချမှတ်ပြီးတိုင်းနောက်သတင်းနှစ်ပတ်ပြန်ပြီးဖွင့်ပေးဖို့နဲ့တနေ့ကိုလူ9000ဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေလုပ်ဖို့ပြောကြားခဲ့တာပါ။ပါကစ္စတန်မှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူကအင်္ဂါနေ့အထိဆိုလူပေါင်း3000ကျော်ရှိနေပြီးသေဆုံးရသူက2100ကျော်ရှိနေပါတယ်။ပြည်နယ်အများပြားမှာယောဂဆိုင်ရာကန့်သတ်မှုတွေကိုမေလအစောပိုင်းမှာဖြေလျှော့ပေးခဲ့ခြင်းကစပြီးအခုဆက်ခံရသူအခြေအတွက်တိုးလာနေတာဖြစ်ကြောင်းလဲ WHO ကပြောပါတယ်။ဗြိတိန်နိုင်ငံရဲ့ရာဇဝတ်မှုကင်းဆိုင်ရာတရားရေးစနစ်မှာလူနည်းစုတွေပေါ်ဆက်ဆံမှုဆိုင်ရာအစီရင်ခံစာရေးနဲ့ပတ်သက်တဲ့အကြံပြုချက်တွေကိုသူအကောင့်ထဲပေါ်မှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကဗိုလ်ဖုန်းနဲ့လွှတ်တော်မှာကတိပေးခဲ့ပါတယ်။အတိုက်ခံလေးဘာပါတီအမတ်ဒေးဗစ်လမ်မီဦးဆောင်ရေးသားတဲ့2019အစိုးရကံစားထဲမှာလူမဲတွေအာရှတိုက်သားတွေနဲ့လူနည်းစုတိုင်းရင်းသားတွေဟာတချို့ရာဇဝတ်မှုမျိုးတွေအတွက်တခြားသူတွေထက်ထောင်ချခံရဖို့ပိုးပြီးများနိုင်ခြင်းရှိနေတယ်လို့ဖော်ပြထားပါတယ်။ဒါအပြင်ရဲနဲ့တရားရုံးတွေမှာတွေ့ရတဲ့ရှိတဲ့ဘယ်ခွဲခြားဆက်ဆံမှုမျိုးကိုမဆိုပြန်ပြီးပြင်ဖို့အတွက်ညွှန်ကြားချက်တွေချပြထားတာပါ။
ဒီအမေရိကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ ိုင်းလိုမီတာ24 kHz 12139ไฮโดรมีเตอร์40กิโลเฮิรตซ์9139ไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยไฮโดรมีเตอร์190กิโลเฮิรตซ์1905တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲ့မတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာစစ်တပ်ရဲ့ရဲတပ်ဖွဲ့တွေ Facebook စာမျက်နှာပေါ်မှာတင်ခဲ့တဲ့စာရေးသား post တွေနဲ့ဆက်သွယ်ပြောဆိုမှုတွေအားလုံးကို Facebook company စီကနေရယူနိုင်ရေးတရားရုံးအမိန့်ထုတ်ပြန်ပေးဖို့လူမျိုးတော်တပ်ဖြတ်မှုဆိုင်ရာမြန်မာနိုင်ငံကိစ္စနိုင်ငံတကာတရားရုံး ICJ မှာအမှုတင်ခဲ့သူရှိနေတွေက American ခရီးတရားရုံးတစ်ခုမှာရောက်ထားရပါတယ်။ကမ္ဘာနိုင်ငံကိုစားဇွန်လ10ရက်နေ့က American နိုင်ငံရဲ့မြို့တော်ခရီးဖြစ်တဲ့ District of Columbia တရားရုံးကိုရောက်ထားချက်မှာ Facebook စာရွက်ပေါ်ကစာရွက်စာတမ်းအချက်အလက်တွေနဲ့ဆက်သွယ်ပြောဆိုမှုအားလုံးကိုထုတ်ပြန်ပေးဖို့ Facebook Company ကိုတောင်းဆိုပေးဖို့ပါရှိပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုမီးထိုးပေးတဲ့အမုန်းတရားတွေကိုဖျက်ချရမှာ Facebook ကအခရာကျတဲ့အခန်းကဏ္ဍကနေပါဝင်နေခဲ့ကြောင်းကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေက2018ခုနှစ်ကပြောထားခဲ့တာဖြစ်ပြီး Facebook Company ကလည်းအမုန်းတရားတွေတင်တာတွေကိုပိတ်ပင်မှုတွေလုပ်နေတယ်လို့ပြောထားပါတယ်။ကာကွယ်ရေးဦးစီးချုပ်ဘူချုံမူကြီးမင်းအောင်လိုင် Facebook ကိုတင်ထားတဲ့အချက်အလက်တွေလည်း Facebook Company စီကနေတောင်းခံလို့တဲ့အထက်ပါဝင်ပါတယ်။2018ခုနှစ်ဩဂလတုန်းက Facebook ကနေဖြုတ်ချခဲ့တဲ့အစိုးရတာဝန်ရှိသူတွေနဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့အကောင့်တွေထဲကအသေးစိတ်အချက်အလက်တွေကိုလည်းရယူလို့တယ်လို့ဖြောက်ထားချက်မှာပါရှိပါတယ်။2019ခုနှစ်အတွင်းမြန်မာစစ်တပ်ကအာဆာလက်နက်ကိုင်တပ်တွေကိုနေပြည်တော်ရှိလေးလှုပ်ဆောင်ရာကရိုဂျာသိမ့်တဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်။ရိုဂျာဆိုတဲ့အတုံးတွေကိုလက်မခံတဲ့မြန်မာအာဏာပိုင်တွေကရခိုင်ပြည်နယ်အတွင်းတောင်းကျမှုတွေကိုနှိမ်နှင်းခဲ့တာဖြစ်ပြီးလူမျိုးတော်တပ်ဖြတ်မှုကျူးလွန်ခဲ့ခြင်းမရှိဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ။ပြုတ်ဆိုးရရဲ့လုတ်ကန်ရှာဖွေခန္ဓာရဲ့ 1000 talents program အစီအစဉ်မှာပါဝင်ရင်းသူတေသနာရမုံငွေတွေလိမ့်လဲဖုံးကွယ်ခဲ့တဲ့ဖြစ်မှုနဲ့ American Harvard တက္ကသိုလ်ဒါရုပိဒါနဲ့ဇီဝဒါရုပိဒါဌာနအကြီးအကဲဟောင်း Charles Liber ကိုဒီကနေ့စွဲချက်တင်တရားစွဲဆိုလိုက်တယ်လို့ American တရားရေးဌာနကပြောပါတယ်တဲ့62နှစ်အရွယ်ရှိတဲ့ Charles Liber ကိုပြစ်မှုနှစ်ခုနဲ့ဆွဲချက်တင်ခဲ့တာဖြစ်ပြီးအဖြစ်ရှိရင်ထောင်ဒဏ်5နှစ်နဲ့ဒဏ်ငွေ2သိန်းခွဲကျခံရဖို့ရှိပါတယ်။တရုတ်နိုင်ငံနဲ့ဤပညာတိုးတက်ဖို့အတွက်အစီအမံသိပ်ပညာရှင်တွေကိုစုဆောင်းတဲ့ 1000 Talents Program အစီအစဉ်မှာပါဝင်ပတ်သက်မှုအပြင်ဝူဟန်ဤပညာတက္ကသိုလ်နဲ့ပတ်သက်နေမှုမှာ American အာဏာပိုင်တွေကိုလိမ်ညာခဲ့တဲ့အတွက်ပြီးခဲ့တဲ့ဇန်နဝါရီလတုန်းက Liber ကိုဖမ်းဆီးခဲ့တာပါ။သူ့အနေနဲ့ဝူဟန်ဤပညာတက္ကသိုလ်နဲ့တရားဝင်ပတ်သက်မှုမရှိသလို 1000 Talents Program အစီအစဉ်မှာလည်းပါဝင်ခဲ့တာမရှိဘူးလို့လိမ်ညာပြောခဲ့ပါတယ်။ Liber ဟာ2017ခုနှစ်ကနေက WUT မှာနေပညာဆိုင်ရာသိပ္ပံပညာရှင်အဖြစ်ဆောင်ရွက်ခဲ့ပြီးနောက်ပိုင်း2012ခုနှစ်ကနေ2015ခုနှစ်အထိတရုတ်အစိုးရရဲ့အစီအစဉ်မှာပါဝင်ခဲ့ကြောင်းတရားရေးဌာနကဆွဆွဲပြောဆိုခဲ့သလိုသူရဲ့ဒီလိုပါဝင်ပတ်သက်နေမှုကို Harvard တက္ကသိုလ်ကိုအသိပေးပေးခဲ့ဘူးလို့လည်းဆိုပါတယ်။အဲဒီချိန်တုန်းက WUT တက္ကသိုလ်ကသူ့ကိုလစဉ် American Dollar 5000နဲ့3နှစ်စာချုပ်ချုပ်ဆိုခဲ့ပြီးဒီတိုင်းစတဲ့မှုစီရဲ့တရုတ်ယွမ်ငွေတသန်းထောက်ပံ့ပေးပြီးဝူဟန်ပညာတက္ကသိုလ်မှာသုတေသနတစ်ခွက်ကတခုတိစောက်ဖို့ဒေါ်လာ 1.5 သန်းခွဲပေးခဲ့တယ်လို့တရားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ American နိုင်ငံမှာပုဂ္ဂိုလ်ရေးအကျိုးစီးပွားရှင်းလင်းမှု conflict of interest ကိုကာကွယ်ဖို့နဲ့နိုင်ငံသားအစိုးရနဲ့သစ္စာကပူးပေါင်းဆောင်ရွက်တာတွေကိုကာကွယ်ဖို့အဲ့ဒီသုတေသနရမုံငွေတွေအားလုံးကိုဥပဒေအရတရားဝင်ကြေညာဖို့လိုအပ်ပါတယ်ခင်ဗျာ။မနေ့ပေါ်လုံးနေ့ကအင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ဆန်ကျင်တင်မြင့်တက်ခဲ့ချိန်မှာပဲအသွာလာပြည်ပတာမြင့်ချက်တွေကိုဖြေလျှော့ပေးနေတာနဲ့ပတ်သက်လို့ကျန်းမာရေးပညာရှင်တွေရဲ့ဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာရုံးတွေ၊ကျောင်းတွေ၊စားတောက်ဆိုင်တွေနဲ့ဈေးဆိုင်တွေကိုတဖြည်းဖြည်းပြန်ဖွင့်ပေးသွားဖို့မြို့တော်အုပ်ချုပ်ရေးမှူးကကြေညာပေးတဲ့နောက်သုံးလနီးပါးပိတ်ထားတဲ့ပလီတွေကိုလည်းပြည်ထောင်စုအပတ်တွင်ပထမဆုံးပြန်ဖွင့်ပေးခဲ့ပါတယ်။အလားတူပဲကြာစင်းနေတဲ့စီးပွားရေးပြန်လည်နလန်းထူလာနိုင်အောင်ရည်ရွယ်ချက်နဲ့လူကြီးရဲ့တန်150နီးပါးရှိတဲ့နိုင်ငံနဲ့ new normal ပုံမှန်လူနေမှုဘဝပုံစံတင်တဲ့သွာလာလှူရှာနိုင်ဖို့စီကံသတ်မှတ်ချက်တွေကိုထုတ်ပြန်ပေးခဲ့ပါတယ်။ဒါပေမဲ့ဒီလိုပြန်ဖွင့်ပေးလိုက်တာကြောင့်ယောဂကုသမှုစံချိန်တွေပြင်းသွားခဲ့ပြီးမနေ့ကတရက်ထဲကုသသူ1241ယောက်ရှိခဲ့ပါတယ်။တိယပြပါကြီးကဟောင်ကောင်ပေါ်ပို့ပြီးတင်းတင်းကြပ်ကြပ်ထိ ंछ ုပ်လာနေချိန်မှာပဲလာချီကြာမြင့်ခဲ့တဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေမှာပါဝင်ခဲ့သူဟောင်ကောင်သားတချို့ရင်းခံရမှာကိုရှောင်ရှားဖို့မိမိစန္ဒလေးရောက်ဟောင်ကောင်ကနေထွက်ခွာပြီးပြပမှနေထိုင်လာကြပါတယ်။2019ခုနှစ်ဇွန်လ9ရက်နေ့ဆန္ဒပြပွဲတွေကိုမျက်မြင်တွေ့ရှိပြီးတဲ့နောက်ဆန္ဒပြပွဲတွေတဲ့ပါဝင်ခဲ့သူဒန်နီယယ်ဟာအခုခါထိုင်ဝမ်မှာခိုလုံနေထိုင်နေပြီဖြစ်ပါတယ်။သူ့ရဲ့မိသားစုနာမည်ကိုဖုံးကွယ်ထားလို့တဲ့ဒန်နီယယ်ကဆန္ဒပြပွဲကိုတွေ့ရှိချိန်မှာဟောင်ကောင်အတွက်ပြောင်းလဲချက်အဖြစ်ယူဆခဲ့ပေမဲ့တန်းချီတဲ့လူတွေရဲ့တောင်းဆိုချက်တွေကိုလစ်လူရှုတဲ့ဟောင်ကောင်အာဏာပိုင်တွေပေါ်ဒေါသထွက်ပြီးပြီးအဲ့ဒီအမျက်ဒေါသကပဲသူ့ကိုဆန္ဒပြပွဲတွေမှာရှေ့တန်းကပါဝင်သူတယောက်ဖြစ်လာစေတယ်လို့ဆိုပါတယ်။ဟောင်ကောင်ကိုတရုတ်နိုင်ငံကလွှဲပြောင်းပေးတဲ့22နှစ်ပြည့်မြောက်တဲ့နေ့ကို2019ခုနှစ်ကဆင်နွှဲချိန်မှာဆန္ဒပြသူတွေနဲ့ဟောင်ကောင်ရဲတွေထိတ်တဲရင်ဆိုင်တွေ့ကြပြီးတဲ့နောက်သူနဲ့သူ့တကယ်ချင်းတွေအရင်နဲ့ခံခဲ့ရသလို မျက်ရည်ကိုစီးရည်နဲ့လည်းအပက်ခံခဲ့ရကြောင်းနဲ့သူကိုယ်တိုင်ကလည်းပေါင်မှတနက်ကြီးအထိခံခဲ့ရကြောင်းတန်ရည်က VOA ကိုပြောပါတယ်။အဲ့ဒီလိုရုံးရင်းဆက်ခတ်မှုဖြစ်ပြီးဆန္ဒပြသူတွေကဟောင်ကောင်ပါလီမန်ကိုစီးနှင်သိမ့်ပိုက်ခဲ့ကြတာပါ။ပါလီမန်ကိုစီးနှင်မှုအပြီးမှာတော့ဟောင်ကောင်ရဲတွေကမျက်မြင်တွေနဲ့တဲလွန်စားတွေရှာဖွေပြီးဖမ်းဆီးမှုတွေပြုလုပ်လာတာကြောင့်တန်ရည်နဲ့တငယ်ချင်းတို့ဟောင်ကောင်ကနေထိုင်ဝမ်ကိုထွက်ပြေးခဲ့တာဖြစ်ပါတယ်ခင်ဗျာ။တဒပရီနေမှာတပိုင်းအောင်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းပေါ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မင်္ဂလာပါရှင်။ကျမအင်ချင်းနိုင်ပါ။အခုဒီအမေရိကန်ပြည်ထောင်စုမှာဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ VOA Editor ဦးကျော်စံတာကိုကျမတို့မေးမြန်းမှာဖြစ်ပါတယ်ရှင်။မင်္ဂလာပါအင်တန်
။မင်္ဂလာပါမယင်
။ဟုတ်ကဲ့အခုဆိုရင်ဒီအမေရိကန်ပြည်ထောင်စုကဒီလူထုစင်တာပြပွဲတွေရဲ့အကျိုးရလက်ဖြစ်ပေါ့နော်ဒီနေ့ဆိုလို့ရှိရင်အောက်လွှတ်တော်တရားရေးကော်မတီကနေပြီးတော့ဒီရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးသူတို့ကြားနာပွဲပြုလုပ်ခဲ့ပါတယ်အဲ့ဒီမှာဟိုတည်ဆုံသွားတဲ့ George Floyd ရဲ့ညီကိုယ်တိုင်တက်ရောက်ပြီးတော့ထွက်ဆိုတယ်ဆိုတာသိရပါတယ်အန်ကဲအဲ့ဒီမှာစိတ်ဝင်စားစရာတွေပြောပြပါရှင
်ဒီကြားနာမှုရဲ့အဓိကရည်ချက်ကတော့ရဲထင်းချုပ်တဲ့ဥပဒေပေါ့လေဒီနေ့ချင်းရဲရဲအကင်တွေပုံနဲ့ပတ်သက်တဲ့ဥပဒေပြင်ဆင်ရေးမူကြမ်းတရားကိုသူတို့ရေးဆွဲဖို့အတွက်လုပ်တဲ့ရည်ချက်ဖြစ်ပါတယ်အဓိကတရားထွက်ဆိုရတဲ့လူတွေကတော့ law enforcement officers တို့ခေါ်ရရဲ့အရာရှိတွေဥပဒေထင်းချုပ်ရေးအရာရှိတွေရဲ့နောက်နိုင်ငံသားအခွင့်အရေး civil rights activists တွေနိုင်ငံသားအခွင့်အရေးတက်ကြွလှူရှားသူတွေပါဝင်ပါတယ်အဲဒီထဲမှာကမိုင်းရင်ပြောတဲ့ George Floyd ရဲ့ညီကလည်းပဲသူ crime တောက်ပြီးတော့ထွက်ဆိုခဲ့တာဖြစ်ပါတယ်အဲဒီသူညီပြောသွားတာကတော့သူရဲ့ဒီဆုံးသွားတဲ့အကူအတွက် justice တရားမျှတမှုပေါ်ဆောင်ရေးလူဖို့တိုက်တွန်းသွားတာပဲဖြစ်ပါတယ်။ဆိုတော့ဒီအခုသူတို့ရေးဆွဲမယ်တင်ပြမယ်ဆိုဥပဒေကြမ်းကတော့ဇူလိုင်လ၄ရက်နေ့မှာသူကအောက်လွှတ်တော်ရေးရကော်မတီကအောက်လွှတ်တော်တစ်ခုလုံးကိုတင်ပြမယ်သူတို့ရဲ့ကြားနာစစ်ဆေးမှုတွေရလကုန်။အဓိကကတော့ရဲရရဲ့ဒါလုတ်ကင်မှုနည်းနည်းကြမ်းတမ်းတာအကင်တွေကြမ်းတမ်းတာကိုပပျောက်စေရမယ်။နောက် racial injustice လို့ခေါ်တဲ့လူမျိုးရေးတရားမမျှတမှုကိုလည်းပဲပပျောက်အောင်ဟန်တာဖို့ဆိုတဲ့အချက်လက်တွေအဓိကပါဝင်မယ်လို့သိရပါတယ်မင်းကြီ
းဟုတ်ကဲ့အဲ့ဒီမှာဆဆအငယ်ပြောထားတဲ့ဒီ racial injustice ပေါ့နော်လူမျိုးရေးခွဲခြားမှုနဲ့ပတ်သက်ပြီးဒီတရားမျှတရေးအပိုင်းကိုဒီဆန္ဒပြပွဲတွေမှာလည်းတော်တော်လေးအဲ့ကြွေးကြော်ပေါ့တောင်းဆိုကြတာတွေ့ရပါတယ်အဲ့ဒါဘာလို့ဆိုလဲအငယ်အဲ
့ဒါတော့လက်တွေ့လက်ဆက်လက်ကိုင်းပြောမှာကတော့သိပြီးတော့ဥပဒေကြောင့်များဆိုတော့ပုံပြီးဆိုရင်တကယ်အရှင်းလင်းဆုံးပြောရင်တော့သူတို့ခေါ်ပေါ်တာ racial profiling လို့ခေါ်ပါတယ်သူတို့ဖန်ဆင်းတဲ့လူတွေကိုအစအယောင်အဆွေးအယောင်ရဘာသာကုဝေမှုရခွဲခြားသတ်မှတ်တာဥပမာနမူနာတစ်ခုပြောမယ်ဆိုရင်ကားမောင်းသွားနေတဲ့လမ်းမကြီးပေါ်မှာမော်တော်ယာဉ်စီကံချိုးဖောက်တဲ့မော်တော်ယာဉ်တစ်စီးဆိုတော့အဲ့ဒီမော်တော်ယာဉ်တစ်စီးကိုသာမန်ဆိုရင်ရဲတွေကရက်တန့်ပြီးတော့စစ်ဆေးတာလုပ်ချင်မှလုပ်မယ်ဖန်ဆင်းမှဖန်မယ်ဒါမှဟာလူမဲกว่าဒီကောခက်ခက်ရက်ခိုင်ရက်ခိုင်ဆိုရက်ပလိုက်တယ်ဆိုအဲ့ဒါဟာလူမဲမလို့တမင်ရက်ခိုင်တာအဲ့ဒါ racial profiling ပဲသို့တော်လည်းပဲသူရဲ့ဆုံးဖြတ်ချက်ကလူမဲမလို့ဆုံးဖြတ်ကျင်းဖြစ်တယ်ဆိုတာကိုတော့ဒါသိသိချာချာဥပဒေကြောင်းအရအတိအကျလိုရမယ့်ကိစ္စဖြစ်ပါတယ
်။နောက်တစ်ချက်ကအောက်ခြေမှာရောဒီရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲရေးပေါ့နော်အခုအထူးသဖြင့်ဒီရဲတွေအလွန်ကျွံလောက်တာတွေနဲ့ပတ်သက်ပြီးသူတို့ဘလို့ထိမ့်ချုပ်တာတွေလုပ်နေကြပြီလဲရှင်
။အဲ့ဒါကတော့ပြည်နယ်အစင်းမြို့နယ်အစင်းတွေမှာလုံနိုင်တဲ့ကိစ္စတွေကိုတော်တော်များများလုပ်နေကြတာတွေ့ရပါတယ်။အခုဆိုရင်စုစုပေါင်းပြည်နယ်သုံးခုနဲ့မြို့နယ်ပေါင်း7ခုမှာရဲတွေရဲ့အလွန်ကျွံလောက်တယ်လို့ဆိုရဲအဲ့ဖန်တဲ့နေရာမှာ level ကိုချုပ်လုပ်တာပေါ့လေ။ That's you.ကြအောင်လုတာနောက်ပြီးတော့ဒီဆွေးရအုပ်နှုတ်ကိုမရောက်ခဲနဲ့သတိမေးတော့အောင်လုတာအဲ့အမျိုးနဲ့မဖမ်းရဘူးဆိုပြီးတော့အဲ့ဒီခုနပြောတဲ့ပြည်နယ်သုံးခုနဲ့မြို့နယ်စုခုမှာတော့တိုင်းပြလိုက်ပြီဖြစ်ပါတယ်တချို့မင်းရပလစ်တို့မြို့မှာဆိုရင်ရဲရဲရမုံတွေကိုရဲအစားပြည်သူများပြည်သူလုံခြုံရေးကိုစာမှန်ပုံစံတစ်မျိုးနဲ့လုဖို့တောင်မှစဉ်းစားနေရပြီဖြစ်ပါတယ်ဒါအောက်ခြေပိုင်းဆောင်ရွက်ချက်ဖြစ်ပါတယ်
နောက်ခုစိတ်ဝင်စားစရာဖြစ်နေတဲ့အချက်ကတော့ဒီ George Floyd တိုက်ဆုံတဲ့အမှုမှာအဓိကတာဝန်ရှိတဲ့ရဲအရာရှိဟောင်း Derek Chauvin ကိုအခုတို့ပထမဆုံးအကြိမ်ရုံးထုတ်ပြီးစစ်ဆေးကြားနာတယ်အဲ့တော့သူ့ကိုစီရင်မဲ့ဒီအမှုအသွာလာရဲ့အခြေအနေရောဘယ်လိုရှိနေလဲအကံ
ပြီးခဲ့တဲ့နှစ်ရက်က Derek Chauvin ကိုရုံးထုတ်တဲ့ကိစ္စကတော့မင်းကိုဘယ်မှုပဲမှုတွေနဲ့ဆွဲဆိုတယ်ဆိုတာကိုပြောလိုက်ခြင်းသာဖြစ်ပါတယ်အဲ့ဒီနောက်တရားစီရင်ကမင်းတို့အာမခံကတော့တသန်းကျော်ပေါ့လေအကြမ်းချင်းဆိုကြပါစို့ဒေါ်လာတသန်းကျော်သတ်မှတ်တယ်ဆိုတာပဲပြောလိုက်ခဏလေးပါပဲအဲ့ဒီမှာအဲ့မှာ Derek Chauvin ရဲ့စစ်နေကတော့ဒီအာမခံကြီးဟာနဲရဲများရဲဆိုလည်းဘာမှမပြောခဲ့ဘူးအဲ့ဒီအမဂန်ဂျေးတိုင်းကျွန်တော်တို့ဆရာအမဂန်ပေးဆောင်ပြီးတော့စွစွထားချင်းခံရတဲ့ Derek Chauvin ကိုထုတ်သွားမယ်လို့လည်းသူတို့မပြောခဲ့ပါဘူး။နောက်လာမယ့်ယုံကျင်းကတော့ဇွန်လ29ရက်နေ့ဖြစ်ပါတယ်။အဲ့ဒီနေ့မှာတော့အဲ့ဒီကိစ္စတွေပြောလိမ့်မယ်ထင်ပါတယ်။အဲ့ဒီနောက်လာမယ့်ယုံကျင်းမှာတော့ပို့ပြီးစိတ်ဝင်စားဖို့ကောင်းတဲ့တစ်ခုက Derek Chauvin အနေနဲ့ဒီဥမာသူဟာအပြစ်ရှိကြောင်းဝန်ခံမလားအပြစ်မရှိဘူးကြောင်းခုခံမလားဆိုတာပြောရမယ်ထင်ပါတယ်တကယ်လို့အပြစ်ရှိကြောင်းဝန်ခံတယ်ဆိုရင်တော့တရားသူကြီးကရပိုင်းသူမို့ရသက်တပိုင်းနဲ့ချီပြီးစဉ်းစားမယ်သူသက်ဆိုင်တဲ့ပုဂ္ဂိုလ်တိုင်းတိုင်းမင်းညှိနှိုင်းပြီးတော့ပြစ်ထုတ်ထင်ရှားတယ်ဆိုပြီးတော့ဘလောက်ပြစ်ဒဏ်ဘလောက်ဆိုတော့သူကပြောပါလိမ့်မယ်တကယ်လို့သူကအပြစ်မရှိကြောင်းခုခံချေပါခြင်းတယ်ဆိုရင်တော့မင်းအပြစ်ရှိတယ်ဆိုတော့ကိုပြည်နယ်ရှိနေဘက်ကစက်စီပြရတယ်တလူဘက်က
ဟုတ်ကဲ့ဒါကတော့ကျမတို့ဒီလူမဲမျိုးသား George Floyd တိတ်ဆုံးခဲ့တာနဲ့ပတ်သက်ပြီး American နိုင်ငံမှာနောက်ဆက်တွဲဖြစ်ပေါ်လာတဲ့အခြေအနေတွေကို VOA Editor ဦးကျော်စံသားကိုဆက်သွယ်မေးမြန်းခဲ့တာပါရှင
်။စစ်တွေမျိုးပြင်ဖက်မှာရှိတဲ့အမြင့်ဆုံးကြေးဝါမှာလက်နေကြီးကြီးကြောက်ပေါက်ခွေခဲ့တာကြောင့်ဒေသခံတဦးတိတ်ဆုံးပြီး3ဦးလောက်တန်ရရှိတော့တဲ့အခြေအနေကိုပြောချင်ပါတယ်ကျွန်တော်တတ်နိုင်ပါ။စစ်တွေမျိုးနယ်တွင်းကအမြင့်ဆုံးကြေးဝါမှာမနေ့ကညတကောင်ကျော်ချိန်မှာလက်နေကြီးကြီးကြောက်ပေါက်ခွေခဲ့တာကြောင့်ဒေသခံတဦးတိတ်ဆုံးပြီး3ဦးတန်ရရှိခဲ့တယ်လို့ပုံနှံကျုံမျိုးနယ်မျိုးသားလွှတ်တော်မှဦးခင်မောင်လာကပြောပါတယ်
။ဟုတ်တယ်အဲ့ဒီအငင်းကြီးရောကဝါကြီးမတလုံးနဲ့အဲနောက်သုံးတန်ရတယ်လို့ကြားဝါကြီးမတလုံးကသုံးတယ်သုံးကတန်ရတယ်နောက်ဒီအငင်းကြီးမျိုးတွေဖက်မှလေသေမုံင်းရောမှာငွားတကောက်ကြည့်ထိတယ်နောက်အိမ်နှလုံးလောက်အခေါမိုးတွေပြည့်စုံတော့ရှိ
အငင်းကြုံကြည့်ရဟာစစ်တွေမျိုးရဲ့အပြင်ဖက်စစ်တွေရန်ကုန်ကလိုင်မဘေးမှာတည်ရှိတာဖြစ်ပြီးမနေ့ကပြစ်ခတ်မှုဟာအငင်းကြုံကြည့်ရနီးကမြေယူမြေတွင်ကတပ်မတော်တင်ဖော်ကနေပြစ်တာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်တပ်မတော်ဖက်ကတော့မနေ့ကညကတပ်မတော်တင်ဖော်ကိုအငင်းကြုံကြည့်ရနီးအရောက်မှာအဖက်ကRPG တွေနဲ့ပြစ်ခတ်တာကြောင့်ပြန်လေပြစ်ခတ်ရတာဖြစ်ပြီးတပ်မတော်သားတချို့လေးဒဏ်ရာရရှိခဲ့တာရှိတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းကြီးကပြောပါတယ်
ဆက်စဲမှန်ကညကအဲ့ဒီကျွန်တော်တို့ရေတက်ကစီရင်ကိုအဲ့ဒီအမြင့်ကျွန်းညွာနားလေးရောက်တဲ့အချိန်မှာဒီ area နေပြီးတော့ RPG လို့လည်းငယ်တွေနဲ့ပြစ်တယ်ဗျအဲ့ဒီပြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကပြစ်တဲ့ဘက်ကိုပြန်ပြစ်တာညွာလည်းကိုပြစ်တာမဟုတ်ဘူးအဲ့ဒီတော့ကျွန်တော်တို့ဒီရင်ကစစ်ဒီလေချိုးတန်ရာရတာရှိတယ်ဗျเนาะအဲ့တော့ခုနကတော့သူတို့တန်ရာရသွားတယ်ဆိုတော့လူတွေကလည်းအယက်သားတွေဟုတ်ချင်မဟုတ်မှာပေါ့ဗျာကျွန်တော်တို့ကရွာတဲ့ကိုပြစ်တာမဟုတ်ဘူးဗျသူတို့ကပြစ်ခတ်တဲ့အတွက်ကျွန်တော်တို့တုံ့ပြန်ပြီးတော့ပြန်ပြစ်တာဖြစ်ပါတယ
်ရခိုင်လက်နက်ကန်အဖွဲ့ဘက်ကတော့မနေ့ကအမြင့်ချမ်းကြီးရွာဘက်မှာတိုက်ပွဲဖြစ်ပေါ်တာမရှိသလိုတပ်မတော်ဘက်ကတစ်ဖက်သားပြစ်ခတ်တာဖြစ်တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်ဂျန်လာကိုရေးနေဒီညတကောင်ကျော်လောက်မှာဒီမေယူမြေဒီဘက်မှာဒီတွာလာနေတဲ့ဒီမြမရေတပ်တင်ဖို့မရှိကနေပြီးတော့မှဒီအမြင့်ကျမ်းရွာကိုလက်နက်ကြီးတွေနဲ့နှမ်းပြီးတော့ဒါဟိုပြစ်တာရှိတယ်ဟိုပြုံးမယ်ဆိုလို့ရှိရင်တော့ဒါရခိုင်ရွာတွေကိုသူတို့ဒီဟိုအမုန်းတရားတွေပုံမှန်အခြေခံပြီးတော့မှဒါရေရွေချက်ချင်းချင်းနဲ့ပြစ်ခတ်တာဖြစ်နေတယ
်လက်ရှိချိန်မှာလည်းအမြင့်ကျမ်းကြီးရွာအတွင်းမှာတပ်မတော်သားတွေရှိနေတာကြောင့်နောက်ထပ်ပြစ်ခတ်မှုတွေဖြစ်ပေါ်မှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ဒါအပြင်ဒီကနေ့မနက်ပိုင်းမှာလည်းရခိုင်မြောက်ပိုင်းကကြောက်တော်မျိုးနဲ့ပေါ်ဝါချေရွာနဲ့မင်းပြမျိုးနဲ့ဖက်တွေမှာပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရခိုင်မြောက်ပိုင်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကန်ရဲ့ဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းမှာအရသားတွေမကြခဏဆိုသလိုတေဆုံးတန်ရတာတွေရှိနေပြီးအရသားတွေတေဆုံးတိုင်းမှာလည်းတပ်နဲ့အဲနှစ်ဖက်စလုံးဟာတစ်ဖက်နဲ့တစ်ဖက်အပြန်လုံဆွဆွေးပြောဆိုနေကြတာလေးဖြစ်ပါတယ်ကျွန်တော်တက်နိုင်စစ်တွေကလည်းတင်ပြပို့ထားတာပါ
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေအနေနဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာ COVID-19 ရောဂါပိုးကူးစက်ပြန့်နှံ့နေတဲ့အတွက်အဆိုးဆုံးအခြေအနေအတွက်ပြင်ဆင်နေကြပါတယ်ကုသဆောင်ရှောက်မှုပေးဖို့ပြင်ဆင်ထားတာတွေမှာတိုးတက်မှုတချို့ရှိပေမဲ့လည်းယောဂကူးစက်မှုများပြားခဲ့ရင်ဆေးကုသရေးအဖွဲ့တွေအနေနဲ့ ကုသမှုကိုခွဲတန်းနဲ့လှုပ်ဆောင်ရနိုင်ခြေရှိနေပါတယ်။ဒီကြောင့် Dave Gavin သတင်းပေးပို့ထားတာကိုကျွန်တော်ငိမ့်ချမ်းကပြောပြပေးမှာပါ။ကောက်ပဇားဒေသမှာရှိတဲ့ Rohingya ဒုက္ခသည်စခန်းအပြင်ဘက်နာမှာ COVID-19 ရောဂါသည်တွေကိုကုသဖို့တည်တံ့ခွဲထားတဲ့စင်တာဆောက်လုပ်နေပါတယ်။လူဦးရေ 8,600 ကျော်ရှိတဲ့ Rohingya ဒုက္ခသည်တွေနဲ့ဘေးပတ်ဝန်းကျင်မှာနေထိုင်တဲ့ Bangladesh နိုင်ငံသား 4,000 ကျော်အထက်ဆေးကုသရေးအရင်းအမြစ်တွေကိုအကူအညီပေးရေးအဖွဲ့အစည်းတွေကတိုးပေးနေပါတယ်။ Save the Children အဖွဲ့က Athena Raven က
We have a situation in the camps that is really
Rohingya ဒုက္ခသည်စခန်းကအခြေအနေကကိုရိုနာဗိုင်းရပ်စ်ကူးစက်ဖို့အကောင်းဆုံးဖြစ်နေပါတယ်။အလုံးကြက်ညက်နေတာပါ။တယောက်ပေါ်တယောက်ထပ်နေတာဖြစ်ပြီးတော့တန်ရှင်းမှုလည်းမရှိပါဘူးလို့ပြောသွားတာပါ။ပြီးခဲ့တဲ့လတွေအတွင်းတီးတန့်ခွဲထားနိုင်တဲ့နေရာ၅ခုဖွင့်လှစ်နိုင်ခဲ့ပြီးတော့လာမယ့်လတွေမှာလည်းထပ်ဖွင့်ဖို့ရှိပါတယ်။ဇူလိုင်လဆိုရင်တော့ဂရင်1100ကျော်လောက်ရှိလာမယ်လို့အကူအညီပေးရေးအဖွဲ့တွေကခန့်မှန်းထားပြီး COVID-19 ပြန့်နှံ့ပုံမျိုးနဲ့ဆိုရင်တော့လောက်မှာမဟုတ်ပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဒေါက်တာကိုင်ဗွန်ဟာဘူးက
ကျွန်တော်တို့ကြုံရမယ့်ယောဂသည်တွေအားလုံးအတွက်လုံလောက်အောင်ကုသပေးနိုင်တဲ့အနေအထားမရှိတဲ့အပေါ်အများကြီးစိုးရိမ်ရပါတယ်လို့ပြောသွားတာပါ။ရေတန်းတဲ့ဆက်ပြာတွေကိုဒုက္ခသည်စခန်းအတွင်တိုးပေးထားပေမဲ့လည်းရေတုံကင်နဲ့အိမ်သားကိုဘုံသုံးရတဲ့အတွက်ယောဂကူးစက်ဖို့အလားအလာအများကြီးရှိပါတယ်။ငယ်စည်းမထားဆရာဝန်များအဖွဲ့ကပေါ့ဘရုခ်မန်က
If you want to have water at home to wash your hands with, you're taking
အိမ်မှာလက်ဆေးကိုရေသွားခတ်တယ်ဆိုရင်တော့ဘုံရေတုံကင်မှာသွားခတ်ရတာပါ။ဆောင်းဆိုးထားတဲ့လူတစ်ယောက်ကဒီရေတုံကင်မှာသုံးသွားသလားဆိုတာမသိနိုင်ပါဘူးလို့ပြောသွားတာပါ။တကယ်ပါလို့မှ COVID-19 ယောဂကူးသဖို့အတွက်ဆရာဝန်တွေ၊သူနာပြုတွေနဲ့အခြားကျန်းမာရေးဝန်ထမ်းတွေအတွက်အဆင့်မီအကာအကွယ် PPE ရှားပါးနေတာကြောင့်ဒုက္ခသည်စခန်းနဲ့အနီးနားကကုသရေးစင်တာတွေပိတ်လိုက်ရဖို့ရှိနေပါတယ်။နေစည်းမထဆရာဝန်များအဖွဲ့ကပေါ့ဘရုခ်မန်ကပဲ
If we don't have sufficient PPE to make sure that
လုံလောက်တဲ့အကာအကွယ်ပစ္စည်း PPE မပေးနိုင်ပဲဘေးကင်းတဲ့ပတ်ဝန်းကျင်မျိုးမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့အလုပ်ဆက်လုပ်လို့မရပါဘူးလို့ပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ပိုးဟာမြန်မြန်ကြီးကူးစက်ပြန့်နှံ့ခဲ့ရင်တော့အကူအညီပေးရေးအဖွဲ့တွေအနေနဲ့စေပစ္စည်းမလုံလောက်တဲ့အတွက်တည်ရှိရင်ဆုံးဖြတ်ချက်တွေမှာခွဲတန်းနဲ့ကုသရသွားမှာဖြစ်တယ်လို့ပြောပါတယ်။ပေါ့ဘရိုကာကပဲ
I definitely imagine that
အကောင်းဆုံးကုသမှုပေးနိုင်တယ်ဆိုရင်တော့အသက်ရှင်မဲ့လူကိုပဲကုသမှုပေးဖို့အတွက်ဆရာဝန်တွေအနေနဲ့ရွေးချယ်ရတော့မှာပါ။ကျွန်တော်တို့အားလုံးကဒါမျိုးရင်ဆိုင်ရတဲ့အခြေအနေမျိုးမကြုံရဘူးမျှော်လင့်ပါတယ်လို့ပြောသွားတာပါ။အခုနောက်ဆုံးသတင်းတွေအရအဲ့ဒီဒုက္ခသည်စခန်းတွေမှာ COVID-19 ရောဂါပိုးကူးစက်ခံထားရသူ29ယောက်ရှိပြီးဗိုင်းရပ်ကြောင့်သေဆုံးသူ1ယောက်ရှိတယ်လို့အတည်ပြုထားပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းဒီဒုက္ခသည်တွေပြန်လာနိုင်ရေးကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေဆဲဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံကဆက်ယုံလှုပ်ယုံတွေဟာနေကလာတဲ့အလုပ်သမားတွေနဲ့လဲပတ်နေပြီးအခု COVID-19 ကူးစက်ရောဂါပြန့်ပွားလာလို့အသွားလာကန့်သတ်လိုက်တာနဲ့တန်းနဲ့ချီတဲ့အလုပ်သမားတွေနေရပြန်ကုန်ကြတာကြောင့်လုပ်ငန်းလဲပတ်မှုနဲ့စီးပွားရေးဘလောက်ထိခိုက်သွားသလဲဆိုတာ AFP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးပြောပြပါမယ်။နယူးဒယ်လီမြို့နာကဖနက်ဆက်ယုံဟာတခြားထောင်နဲ့ချီတဲ့ဆက်ယုံတွေလိုပဲမလနှောင်းပိုင်းကစလို့အသွားလာပိတ်ဆို့ထားတဲ့ကာလအတွင်းအလုပ်သမားတွေအလုံးအင်းနဲ့နေရပြန်ကုန်လို့လှုပ်အားမလုံလောက်တော့ပဲနဲ့ကုန်ပစ္စည်းပုံမှန်ထုတ်နိုင်ဖို့အနိုင်နိုင်ရုန်းကန်နေကြရပါတယ်။အရင်တုန်းကတောနယ်ဘက်ကအလုပ်ရှာဖွေလာကြတဲ့စင်ရဲသားတွေရဲ့ခီးပန်းနိုင်ဖြစ်တဲ့မြို့ကြီးတွေမှာအလုပ်လုပ်ကြတဲ့တန်းနယ်ချီတဲ့အလုပ်သမားတွေအခုဇာတိရရွာကိုပြန်ကုန်ကြပြီးသူတို့ထက်ကဘလောက်ပြန်လာကြမလဲဆိုတာကလည်းမသေးကြပါဘူး
။ Now since the migrant laborers are going back to their hometowns
ရွှေပြောင်းလူသမားတွေအိမ်ပြန်နေကြတဲ့အတွက်ကျွန်တော်တို့လုပ်ငန်းတွေမဟုတ်ပါဘူး။အိမ်ကတနိုင်ငံလုံးစီးပွားရေးထိခိုက်နေရပါတယ်။ဒီနှစ်ကအမြတ်တောင်ကြံမဲ့နှစ်မဟုတ်ပါဘူး။ရက်တင်နိုင်အောင်မနှဲလှုပ်ပြီးပုံမှန်အခြေအနေပြန်ရောက်အောင်လုပ်ရမယ်နှစ်ပါလို့နိုင်ငံမြောက်ပိုင်းဟာယနာပြည်နယ်ကဖနက်ဆက်ယုံပိုင်ရှင်ဆန်ဂျေးဗ်ကာဗန်ဒါကပြောပါတယ်။ကုမ္ပဏီရဲ့အားကစားဖနက်ထုတ်တဲ့ဌာနဘက်မှအစစ်မြစ်ဆက်တွေကင်နိုင်တဲ့ကြွန့်ကျင်လုပ်သားမရှိလို့ဒီတိုင်းထိုင်နေရတယ်လို့လည်းသူကပြောပါတယ်။တကဘာလုံးရဲ့စိန်ဖြတ်စိန်သွေး90ရာခိုင်နှုန်းရှိတဲ့ဂူဂျာရက်ပြည်နယ်ကဆူရတ်မြို့မှာလည်းဆက်ယုံလုပ်ယုံအများပြားဟာအလုပ်သမား3ပုံ2ပုံကျော်ထွက်ပြေးသွားကြလို့လုပ်ငန်းတွေမဖွင့်နိုင်ပဲဖြစ်နေကြရတဲ့အကြောင်းဆူရတ်စိန်လုပ်ငန်းရဲ့ဥက္ကဋ္ဌဘာဘူးကတိရီယာကပြောပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံပိုင်စားတန့်စင်ဆက်ယုံတွေဟာလည်းအလုပ်သမားတွေလုပ်ငန်းခွင်ပြန်ဝင်လာအောင်လစာနှစ်ဆတိုးပေးထားပါတယ်။ဒါပေမဲ့အလုပ်သမားတွေကတော့ချက်ချင်းကြီးပြန်လာကြမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်
။ We don't yet have a clear number of how many
ပြန်လာတဲ့လူပဲညောက်ရှိလဲဆိုတာအတိအကျမသိရသေးပါဘူးတော်တော်နဲ့လည်းတိတိကျကျသိရအောင်မှမဟုတ်ပါဘူးရက်ခတ်မှုကတော့ကြီးမားပါလိမ့်မယ်လို့ဂျဟာဝါလာနေရူးတက္ကသိုလ်ပါမောက်ခါဆန်တုစ်မေရိုထရာကပြောပါတယ်လူဦးရေ 1.3 ဘီလီယံရှိတဲ့အိန္ဒိယမှာရွှေပြောင်းလူသမားဦးရေတန်တရာရှိပြီး၅ဘုံတစ်ဘုံကအရမလှုပ်အားပေးစေခိုင်းခံနေရပါတယ်။တိုင်းပြည်အသရင်ထုတ်ကုန်ရဲ့ဆယ်ရာခိုင်နှုန်းအတွက်အလုပ်လုပ်ပေးနေကြရတယ်လို့လည်းခန့်မှန်းထားပါတယ်။အထည်ချုပ်လုပ်ငန်းစောက်လုပ်ရေးတပ်ထုရင်းလုပ်ငန်းနဲ့တခြားအသေးစားလုပ်ငန်းလေးတွေမှာအလုပ်သမားအများစုကဈေးပေါ်ပေါ်နဲ့အလုပ်လုပ်ပေးနေကြရတာပါ။ဒါပေမဲ့အစိုးရကရုတ်တရက်သွာလာမှုတွေကန့်သက်ပိတ်ပင်လိုက်တော့အလုသမားအများစုဟာချက်ချင်းအလုလက်မဲ့လို့ဖြစ်သွားပြီးအိမ်ငှားကပေးစရာလည်းမရှိကြတော့ပါဘူးအစိုးရကပြေးဆွဲပေးနေတဲ့ဘတ်ကားတွေဒေသရင်းရထားတွေမရှိတော့တာကြောင့်အိမ်ပြန်ကြရတဲ့အလုသမားတွေဟာနေပူချိန်ပြင်းပြင်းအောင်မှခြေလင်ခီးရှည်လျှောက်ကြရလို့လဲလူ200ဝန်းကျင်ပင်ပန်းလွန်းနာနဲ့မတော်တဆကားတိုက်မှုတွေကြောင့်သေမတက်ဖြစ်ခဲ့ကြရတယ်လို့ Safe Life Foundation အစိုးရမဟုတ်တဲ့အဖွဲ့တစ်ခုကပြောပါတယ်မြို့ကြီးတွေကနေအိမ်ပြန်ကြမဲ့တန်းနဲ့ချီတဲ့လူတွေအတွက်အထူးယထားတွေပြည့်စွဲပေးသွားဖို့အစိုးရကဖြည့်ဖြည့်ချင်းစီစဉ်ပေးခဲ့ပါတယ်။အာရှတိုက်ရဲ့တတိယအကြီးဆုံးဖြစ်တဲ့အိန္ဒိယရဲ့စီးပွားရေးလုပ်ငန်းဟာကူးစက်ရောဂါစမဖြစ်ခင်ကတည်းကတုန်နှင်းနေခဲ့ပြီးအခုဆိုရင်အလုသမားတွေအလုမစင်းနိုင်တော့တဲ့အကျိုးဆက်အနေနဲ့ရေရိုးအချိန်ပိုင်းမှာစီးပွားရေးကိုအကြီးအကျယ်ထိခိုက်စေမှာဖြစ်ပါတယ်။အိန္ဒိယစီးပွားရေးလုပ်ငန်းဟာ17နှစ်အတွင်းအနှေးဆုံးနဲ့ကျဆင်းနေတာကြောင့်လက်တလောဒုတိယလေးလပိုင်းမှာအထည်နာနေအောင်မှာပဲလို့အကြေခတ်တွေကသုံးသပ်ကြပါတယ
်
ဒီကူးစက်ယောဂါကဘယ်တော့မှပြောင်းမလဲဆိုတာဘယ်သူမှမသိပါဘူးဒါကြောင့်နယူးဒီလီကိုကျွန်တော်ပြန်လာအောင်မလားဆိုတာလည်းမပြောနိုင်ပါဘူးခုလိုဗိုင်းရပ်စ်ပိုးတွေပြန့်နေတာကလည်းရက်မဲ့ပုံမပေါ်ဘူးဆိုတော့ကျွန်တော်မိသားစုရှိတဲ့နေရာကိုပဲပြန်ကျင်းပါတယ်လို့နယူးဒေလီမြို့ကနေနေအိမ်ရှိရာကိုပြန်နေတဲ့အလုပ်သမားမိုဟာမက်နက်ဆန်အဂတာကပြောပါတယ်အစိုးရကအမေရိကန်ဒေါ်လာ266ဘီလီယံထောက်ပံ့မယ်လို့ကြေညာခဲ့ပေမဲ့အခက်အခဲတွေကတော့သိပ်ပြီးတော့ထိရောက်လိမ့်မယ်လို့မထင်ကြပါဘူးရွှေပြောင်းလူသမားတူကြီးရဲ့စီးပွားရေးပြန်အခြေကျလာဖို့က15နှစ်ဝန်းကျင်လောက်ဖြစ်သွားနိုင်တဲ့အခြေအနေမျိုးမှာဒီငွေပမာဏကရေရိုးအတွက်တောင်မလုံလောက်နိုင်ဘူးလို့ခန့်မှန်းနေကြတာဖြစ်ပါရဲ့ရှင်ကျမခွာညိုပါ
ကျမနားလာပါ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနေ့စဉ်နဲ့အမျှအထူးလာနေပေမဲ့နှစ်လကျော်ကြာချမှတ်ထားတဲ့ယောဂါထင်ချိုရေးကန့်သတ်ချက်တွေကိုတော့ဖြေလျှော့ပေးလာပါတယ်။ကမ္ဘာဒုတိယလူဦးရေအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံကဘာသာရေးအဆောက်အုံတွေမှာယောဂါကာကွယ်ထင်ချိုရေးဘယ်လိုစီမံထားသလဲဆိုတာ Riders တင်ဆောင်မှာကိုအခြေခံပြီးတော့တင်ပြမှာပါ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကာကွယ်ထင်ချိုရေးကြောင့်နှစ်လကျော်ကြာချမှတ်ထားတဲ့ကန့်သတ်ချက်တွေဖြေလျှော့ပေးတော့မယ့်အချိန်မှာပဲအများပြည်သူအလားများတဲ့ဘာသာရေးအဆောက်အုံတွေမှာကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့ကြပါရယ်။နိုင်ငံတွင်ပိုကူးစက်မှုတွေတိုးလာနေပေမဲ့ပြည်ထရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့ဂျွန်လ6ရက်နေ့မှာပြန်မှုဖို့စီစဉ်ထားတဲ့အတွက်ဈေးဝယ်စင်တာတွေနဲ့အတူဘာသာရေးအဆောက်အုံတွေမှာပိုတက်ဆီတွေနဲ့တန်ရှိတွေလုပ်ခဲ့ကြတာပါ။နယူးဒေလီမြို့ကဘင်္ဂလားဆာဟစ်စစ်ဖျားကြောင့်မှလည်းပိုတက်လာတူတွေဖြစ်ဝင်ရမဲ့ပိုတက်ဆီဖျက်မိတဲ့အခန်းရှိတစ်ခုအပြင်ပိုတက်လက်ဆေးရည်စင်တွေကိုလည်းဖန်တီးပေးထားပါရယ်။စစ်ခဖျားကြောင့်အကြီးအကဲရာဂျစ်စင်းကအခုလိုရှင်းပြပါတယ
်အန္တရဂျာနေကာဘာရ်နိကလနေကာ
ဖျားကြောင့်ဝင်းအဝယ်ထွက်တယ်မှာအထူးအစီအမံတွေလုပ်ထားပါတယ်လူတိုင်းလက်ဆေးနိုင်မှုပိုးသက်လက်ဆေးရည်တွေကိုလည်းထားပေးပါတယ်ပိုးတက်လာသူတွေလူချင်းခက်ခွားနေဖို့လည်းမြစ်တာရက်ခံထားတာပါခေါင်းဆောင်ပေါ်ဝါတွေကတော့ဒီမှာထားပြီးတော့မှမဟုတ်တဲ့အတွက်ကိုယ့်အိမ်ကနေပဲယူလာကြမှာပါလို့ပြောဆိုထားတာပါနိုင်ငံမြောက်ပိုင်းအမစ္စတာမြို့ကဘာသာရေးအဆောက်အုံတွေမှာတော့ဖျားဖိုးလာသူတွေကိုစားတောက်စရာတွေလူရမ်းနာမျိုးမလုပ်တော့ပါဘူးဖျားဝင်းကိုလည်းတနေ့ခုနှစ်ကြိမ်ပိုးသက်စီရဲတုံးပြီးတော့တန့်ရှင်ရေလောက်တာပါ Hindu ဘာသာရေးဆရာ Pandit Bakrishana ကအခုလိုပြောပါတယ
် 7-8 feet ki duri se sabko darshan karate hain
တယောက်နဲ့တယောက်ခုနှစ်ပေ10ပေအကွာလောက်ကနေဖျားဝတ်တရမှာပါအစာအသောက်လူရမ်းနာမျိုးလည်းမရှိတော့ပါဘူးလူချင်းတိတ်ပြီးတော့နင်းနီကကမဖြစ်အောင်လည်းစီစဉ်ထားပါတယ်ကျောင်းဝင်းထဲမှာလည်းတနေ့ကိုခုနှစ်ကြိမ်လောက်ထိပိုးသက်စီရဲနဲ့တန့်ရှင်ရေလောက်ပါတယ်လို့ရှင်းပြသွားတာပါRoman Catholic Christian ဖခင်ကြောင့်ကတင်အောင်ဆရာ Father George ကလည်းအခုလိုမြင်ပါတယ
် The situation is not favorable I think now see people know
ကယောကအခြေအနေသိမကောင်းပေမဲ့ပြီးခဲ့တဲ့နလတာအတော်အတွင်းဘလို့နေထိုင်ရမလဲဆိုတာလူတွေသိပြီလို့တော့ပြောနိုင်ပါတယ်ဖို့တက်ဖို့ဒီကိုရောက်လာတဲ့အခါသိပြီးတော့နီးနီးကကမနေတာမျိုးနှာခေါင်းစည်းတွေတက်လာတာမျိုးတွေပေါ့လို့ပြောဆိုသွားတာပါလော့ခ်နောင်းမျိုးကမွတ်စလင်တွေကိုလည်းပလီမတက်ခင်အိမ်ကနေကိုယ်လည်းတန့်စင်လာကြဖို့ပလီတက်ရင်လည်းလူချင်းချင်းခက်ခွာနေကြဖို့တတိပေးထားတာပါအစ္စလာမ်ဘာသာရေးထုံးတမ်းအရာဖို့မတက်ခင်ကိုလည်းတန်ဆင်ကြတာပါက پلی اچی کے جفارودین ناسمی کا اکھو لو شین پیا بارے
بجائے ایک جماعت کے
پلی کا وپیو بوے کو لو امیا جی نے لوٹا تھے لو نے 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 3 لے چیں کھوے پیڑو وپیو بوے لو مے لو چین یا تھا بارے تاؤ جا لو نی رے ما راں 15 منٹ چھا پیڑو کھوے لو کو سی سین تھا را با پلی ملا کھین ایں گا نے کو لے تان سین لا جا پھو کو لے میتتا یک کھن تھا بارے لو بیو سو تو را با Kayoga Tencho Yi, Tanai Demya Chutin, Piensin Thabe Mele, India Ma Yoga Kako Yi Tamma Chetri Laina Ramyo Aane Re Atwe, Bada Yi Sa Oni Ma COVID-19 Kien Aung Lopo Okeke Pongso Na Yin Sae Ni Jara Ba. Lu Yi Tammong Thang Tong Ya Jo Shire India Nga Ma, Poku Khanaya Duri Nisi Ne Miya Dola Nibiro, Tauk Ja Ne Thi Poku Khanaya Du Suzu Bang, Natain Kwe Won Chin Shine Dilo, Tauk Ja Tiye Te, Poku Khanaya Du Utika Tataan Won Chin Shike Ra Phe Paare. Chima Nang La Wa.
Kabadima, she barri pilabla soupy, jute giama, Mishima pite yarkugaro, see in we go chigami bumpore, model drip pipari, Uriya di pialle kisave pipi, don't win a COVID-19 lo yongarigo, chia can like dive pipi, she bab simile, jute drejime soe, see in we go bonsan thuibi, bumpo trachete, model drie a kanganaga, ye jibari, Daria digat said the dinwago, pipiavame. Coronavirus ka yoga asabai no ga London Imperial College ga siyin twin pon phor twet chet de model ga ogula yau yi virus chaung lu ga thi atat so shou mae lo khan man kae bare American naing ga ma ro yoga tain chou pho aswa ga khat myan myan da ma lo saung bu so yin ti song mae a yee twet ga na tan lo twet chet kae da ba agu chain di do aei yee twet de a mya ji ne ba de da ba me model de khu yee si so ra ga အစိုးရကဘာမှမလုပ်ခဲ့ဘူးဆိုရင်ဆိုတဲ့အချက်ပေါ်မှာအခြေခံပြီး theory ကဘယ်သူတွေကုခံရလို့ဘယ်သူတွေသိဆုံးမလဲဆိုတာတွက်ခဲ့တာပါ model တွေကိုမြို့မြို့ပြောင်းပြီးတွက်ချက်နိုင်တယ်လို့လည်း Boston တက္ကသိုလ်က Helen Jenkins ကပြောပါတယ
် So then we might want to make things a bit more complicated
tomorrow the model တွေနဲ့အချက်လက်တွေပို့ပြီးထည့်နိုင်ပါသေးတယ်ကျမကြီးစနေဘလောက်ထိမနိုင်မနေဖြစ်နေပြီလဲဆိုတာသိကြရင်ဘသူတွေပိုးခူးခံရလဲဆိုတာတမကဘူးစေးုံတွေမှာလူတွေဘလောက်ရှိတယ်လဲဆိုတာကိုလည်းထက်တွက်ကြည့်နိုင်ပါတယ်လို့ပြောပါတယ်ဒီလိုစီးရင်သွေးပုံဖော်တွက်ချက်တဲ့ model တွေရဲ့ရလဒ်ကိုပြောင်းလဲစေတိုင်းတဲ့ဆက်ဆက်နေတဲ့အချက်ချက်ကတော့တိကျခွဲထားစောင့်ကြည့်ရတဲ့ quarantine လုပ်တဲ့အချက်ပါသိပ္ပံပညာရှင်တွေကအသွာလာပိတ်ပင်ထားတဲ့လော့ကဒေါင်းမတိုင်ခင်နဲ့လော့ကဒေါင်းအပြီးစီးရဲအချက်လက်အသစ်တွေကိုအသုံးပြုပြီးသူတို့ရဲ့ model တွေကိုပုံပြီးတိကျကောင်းမွန်အောင်လုပ်ခဲ့ပါတယ်။ပမောက်က George Papastathiska
When we started
February မှာလာလောက်တုန်းကပေါ်လာတဲ့ model တွေအများစုကကျွတီတွက်ချက်ဟောဂိတ်ထုတ်နိုင်ဖို့အရင်ကကုသယောဂတွေကိုအခြေခံပြီးအသုံးပြုခဲ့တာပါ။အခုတော့ကျွန်တော်တို့ဒီကတ်ယောဂကရတဲ့စီးရဲတွေကိုစပြီးအသုံးပြုဖို့လုပ်နေပါပြီ။အခုလက်ရှိအသုံးပြုနေတဲ့စီးရဲသွေးပုံဖော်တွက်ချက်တဲ့ model တွေအတွက်ကြုံတွေ့ရတဲ့အခက်အခဲကတော့ COVID-19 ကူးစက်ခံရသူအရေအတွက်တိတိကျကျမသိရှိရတာပါ။တချို့ကကူးစက်ခံရပြီးယောဂလက္ခဏာမပြတာကြောင့်လည်းဖြစ်ပါတယ်။ဒီချက်ကိုထက်စင်စားလို့ကုသခံရသူအရေးအတွက်တာမကပဲတည်ဆုံးသူတွေရဲ့အရေးအတွက်ကိုလည်းထက်သွေးတွက်ချက်ခဲ့တယ်လို့ဝါရှင်တန်တက္ကသိုလ်ကအလီမော့ဒက်ကပြောပါတယ
် We knew early on that we don't have enough testing so we
saw why မှာယောဂရှာဖွေစမ်းသပ်စစ်ဆေးမှုလုံးလုံးလာမရှိခဲ့ဘူးဆိုတာကျွန်တော်တို့သိတယ်ဒါကြောင့်ဘယ်တယောက်ကုခံရတယ်လဲမသိရဘူးဒီတော့ပိုးပြီးတေချာသွားအောင်ကျွန်တော်တို့လူ90လောက်တည်ဆုံးတဲ့နေရာဒေသတွေကိုစပြီးစီးရင်သွေးပုံဖော်တွက်ချက်ခဲ့ကြတယ်အဲ့ဒီလိုလုပ်ပြီးတော့အရေးအတွက်နံပါတ်ကရန်ပိုးပြီးတည်ငြိမ်သွားတယ်လို့ထင်ရပါတယ်အခုနောက်ဆုံးသိပ္ပံပညာရှင်တွေကဩဂုတ်လရောက်ရင်virus တောင်တည်ဆုံးသူတသိန်း4000ရှိမယ်လို့ခန့်မှန်းထားလို့ကနဦးခန့်မှန်းချက်တဲ့အရေးအတွက်နှစ်လောက်မြင့်တက်နေပါတယ်ဒီလိုအရေးအတွက်ပြောင်းလဲသွားရတာကအသွားလာပိတ်ပင်တဲ့ကန့်သက်ချက်တွေကိုချော့ချလာတာနဲ့ဆက်ဆက်နေပါတယ
် when you start seeing increase in mobility
ကျွန်တော်တို့စပြီးစီးရင်သွေးပုံဖော်တော့တစ်ပတ်ကြာရင်ကုသပြတ်မှုတော့မြင့်တက်တာကိုတွေ့ရပါလိမ့်မယ်နောက်တစ်ပတ်အကြာသုံးပတ်ပြောင်းရင်တော့ကုသမှုရဲ့နောက်ဆက်တွဲတည်ဆုံးသူကိုလည်းမြင်ရပါလိမ့်မယ်လို့ပြောပါတယ်။ဒါစင်းတဲ့ချီရှိတဲ့ model တွေကလေးပြူပြူတုံးပြီးတွက်ချက်နေကြပါတယ်။ model တွေရဲ့ဘုံတူကြီးချက်တစ်ခုကတော့ယောဂထိတ်ချုပ်ရေးကန့်သက်တားမြစ်ချက်တွေအချိန်မတန်ခင် short ချမှာကိုသတိပေးထားတာပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရပ်မထောင်းပါ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီမှာလည်းဒီဘက်ကျွန်တော်ဆီယန်စနစ်ကျင်လာတော့မြန်မာနိုင်ငံစစ်တပ်ရဲ့ဆက်ဆံရေးဖြစ်ပါတယ်။ပထမဆုံးကတော့ဒီမြန်မာနိုင်ငံရေးစစ်အလားအလာအတွက်ရဲ့စစ်တပ်ဆက်ဆံရေးဟာဘလောက်အရေးကြီးလဲလို့ထင်လဲခင်ဗျာ။ပြည်ယုံရဲ့နေထူးတပ်ပါခင်ဗျာ။ဟု
တ်ကဲ့။ပထမဆုံးရဲ့စစ်ပဲဆက်ဆံရေးလို့ပြောတဲ့အခါမှာအစိုးရနဲ့စစ်တပ်ရဲ့ဆက်ဆံရေးဆိုတဲ့သဘောတည်းပေါ့နော်။ဒီစစ်ဘက်ကစစ်ပဆိုင်ရာကိစ္စရပ်တွေမှာအရတရွေးကောက်တင်မြှောက်ထားတဲ့သူတွေကဘလောက်ထိဆုံးဖြတ်နိုင်တယ်အဲ့ဒီကိစ္စတွေနဲ့ပတ်သက်တဲ့ဆက်ဆံရေးကဘယ်လိုရှိတယ်လဲဆိုတာကိုသာတော်အဖြစ်ပြောကြတာများပါတယ်ရပ်ပဲစစ်ပဲဆက်ဆံရေးဆိုတဲ့အတုံးလုံးကိုတုံးလို့ရှိပေါ့နော်အခုလည်းအဲ့ဒီတောက်ကနေကျွန်တော်တို့ကြည့်ပါမယ်နံပါတ်1အခက်ခဲကတော့ဖွဲ့စည်းချုပ်ပုံအခြေခံဥပဒေကခက်တယ်လို့ပြောရမယ်အဲ့ဒီဖွဲ့စည်းချုပ်ပုံအခြေခံပြုရင်ကြောင်းလဲရေးနဲ့ရပ်ပဲစစ်ပဲဆက်ဆံရေးကဓာတ်ရိုက်ပတ်သက်တဲ့လိုပဲပြောရမှာပါအဲပြီးခဲ့တဲ့ဖွဲ့စည်းပုံပစ္စည်းကျူးပန့်ချက်ကမအောင်သေးခဲ့ဘူးဒါကြောင့်မို့မြတ်ဘက်စစ်ဘက်ဆက်ဆံရေးဟာအခုတည်းထိတော့ဖွဲ့စည်းပုံကပေးထားတဲ့အတိုင်းကောင်းတဲ့အခြေအနေမှာမရှိဘူးလို့ပဲပြောရမှာပါပဲ
ဆိုတော့မြတ်ဘက်စစ်ဘက်ဆက်ဆံရေးမပြေလည်တဲ့အတွက်အခုလိုဖွဲ့စည်းပုံမျိုးဖြစ်လာရသလားအခုလိုဖွဲ့စည်းပုံကြောင့်မြတ်ဘက်စစ်ဘက်ဆက်ဆံရေးမပြေလည်ဖြစ်နေသလားဆိုတာလည်းမေးစရာဖြစ်နေတယ်ဒီဖွဲ့စည်းပုံကြီးချင်းမြတ်ဘက်စစ်ဘက်ဆက်ဆံရေးအဆင်မပြေလို့လို့ကမ္ဘာ့ဘုမဖွဲ့စည်းပုံလို့ဖြစ်လာရဖြစ်နေပါရှာ
အဲ့ဒီလိုတော့မဟုတ်ဘူးခင်ဗျာဒီမိုကရေစီအပြောင်းလဲဒီမှာရည်ပူးရသတ်မှတ်ကြတာကအဖက်ရဲ့အကူရဲ့အပိတ်ရဲ့ဆိုပြီးတော့အဲ၃မျိုးပေါ့နော်ဒီလိုပြည်သားရှင်တွေကရေးသားကြတာတွေ့ပါတယ်အဲ့ဒီအခြေအနေ၃ရက်မှာအထူးသဖြင့်ဖွဲ့စည်းပုံဆိုင်ရာသဘောတူညီချက်ကအကူအပြောင်းအတွက်အရေးကြီးပါတယ်ဒါကြောင့်မြန်မာနိုင်ငံအနေထားကိုပြောရလို့ရှိရင်ဒီဖွဲ့စည်းပုံကိုနိုင်ရဲ့တင်းကိုသဘောတဘာဝကူကဒီမိုကရေစီကူးပြောင်းမှုသွားဖို့ရေးဆွဲထားတဲ့ဖွဲ့စည်းပုံမဟုတ်ဘူးဒီဖွဲ့စည်းပုံရဲ့တင်းကိုသဘောတဘာဝကူကအဖွင့် liberalization လို့ပြောတဲ့အဖွင့်အတွက်ပဲအဓိကကျတဲ့ဖွဲ့စည်းပုံဖြစ်တယ်အခုအတွက်ကတော့တိုင်းရင်းသားတွေ NLD ဥဆောင်တဲ့ဒီမိုကရေစီအင်အားစုတွေပြီးတော့အတမတော်ဒီသုံးဖွဲ့ဆိုင်ဆွေးနွေးပွဲတွေဟာဆက်ပြီးလိုပါသေးတယ်ဒါကြောင့်မို့လက်ရှိမြန်မာနိုင်ငံဖွဲ့စည်းပုံကိုသုံးသပ်ပြောရလို့ရှိရင်ဒီမိုကရေစီအရွေးလို့ပြောတာထက်အဖွင့်လို့ပြောတာကပိုပြီးသင့်တယ်ဒီမိုကရေစီကိုကူးဖို့ဆိုတဲ့နောက်ကြောင်းပုံကိုရောက်ဖို့ကတော့အားကြီးတော်ကိုထင်တယ
်ဒါတော့သဘောတရားပိုင်းပေါ့လေလက်တွေ့ကြည့်နေစီဆရာပြောရဲစစ်ဘက်ရဲ့တိုင်းရင်းသားတွေရဲ့ရပ်ဖက်ဆိုရရင်ဥပပေါင်းဆောင်မှုစနစ်ဆိုအခုလောလောဆယ်မှာတိုင်းရင်းသားပုံမှန်မှုတွေနဲ့ပတ်သက်ပြီးတော့စစ်တပ်နဲ့အစိုးရနဲ့သဘောထားချင်းကွဲလွဲတယ်လို့ဆရာမြင်ပါကလားဥပမာချင်းအေးအေးကိစ္စဆိုလို့ရှိရင်အေးအေးပေါ်မှာစူရရောစစ်တပ်ကဒီဇိုင်းတစ်ခုရဲ့ထွက်ပြီးတော့ပြောဆိုနေကြတာသုံးသပ်နေကြတာတွေ့ရပါတယ်ဆိုတော့ဒီကိစ္စကိုသူတွေကအမျိုးမျိုးနားလည်ကြတယ်သူတို့ကအတူတူပဲဖြစ်တယ်တစ်ဖက်ကလည်းပဲမတူသေးမဲ့ကအပေါ်ရန်လုပ်ပြနေရတာဖြစ်တယ်ဆက်ပြီးဆရာရဲ့အမည်ပြောပါတယ်ရှင်းစမ်းပါဟ
ိုရခိုင်ကိစ္စကတော့ဒီကြားကျွန်တော်တို့ထားပြီးဆွေးနွေးတာကောင်းပါတယ်ဘာကြောင့်လဲဆိုလို့ရှိရင်မတူတဲ့ဖြစ်ပေါ်တိုးတက်လာတဲ့သဘောတဝါဝအရာပေါ့နော်အရင်တော့တခြားတိုင်းငါလက်နက်အဖွဲ့စည်းတွေနဲ့ဆွေးနွေးပွဲပေါ့အဲ့ဒါငင်းငယ်ဖြစ်စဉ်အနေနဲ့အဲတွားနေတယ်ပေါ့လေတွားနေတဲ့အခါကျတော့ဒီငင်းငယ်ဖြစ်စဉ်ရဲ့တိုးတက်မှုဟာမြန်မာနိုင်ငံအကူအပြောင်းတွေတော်တော်လေးအဓိကကျပါတယ်အဲ့ဒီတော့ကြည့်ရတာကလည်းဒီငင်းငယ်ဆွေးနွေးပွဲစကြတဲ့အပြောအလို့ရှိရင်တတ်မှတ်ခဲ့တာကနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲပေါ့နော်အဲ့ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲရဲ့သဘောတူညီချက်ကနေပါဖွဲ့စည်းပုံအပြောင်းလဲကိုတွားမယ်ပေါ့အဲ့တော့ရေးရေးဆွေးနွေးပွဲတွေမှာနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲအဆင့်ကိုမကူးပြောင်းနိုင်တာကအဓိကအခန္ဓာဖြစ်တယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
။ဆိုတော့ဟုတ်ကဲ့အဲ့ဒီညမှာတော့ဘယ်ဟာအဓိကအခက်ခဲလဲစစ်တပ်လားတိုင်းရင်းသားတွေဘက်ကလားဒီလိုမျိုးအစိုးရလားဆရာအဲ့လိုအဖြေရှာလို့ရမလ
ား။ရေဘူးရအားချင်းတော့ကျွန်တော်တို့ကထဲထဲဝင်ဝင်သတင်းချက်လက်အတိအကျမရတဲ့အတွက်ကြောင့်မှတ်စရတာခက်မယ်လို့ယူဆပါတယ်။ဒါပေမဲ့ရေဘူးရအားချင်းပြောရလို့ရှိရင်တော့အခြေခံသဘောတူညီချက်တွေဟာအဲ့ဒီဖြစ်စဉ်တစ်လျှောက်မှာထွက်လာတာရှိတယ်အသေးစိတ်ကျွန်တော်မဆွေးနွေးရအောင်အမှားအဖြစ် Federal Senate ကိုသွားမယ်ဆိုတဲ့ဟာဒီမိုကရေစီကိုသွားမယ်ဆိုတဲ့ဟာပေါ့ဒါပေမဲ့ဒီမိုကရေစီကိုနားလည်မှုကပါလဲ Federal ကိုနားလည်မှုကပါလဲဘယ်လို Senate နဲ့သွားမလဲအစရှိတဲ့အသေးစိတ် အဆွေးနွေးမှုတွေကတော့လိုလိမ့်မယ်ထင်တယ်အဲ့ဒါတွေကိုအခုဒီ NLD အစိုးရတက်တန်း၅နှစ်အတွင်းထဲမှာတော့ပို့ပြီးတော့အကူပြောင်းဘက်တောင်းကနေကြည့်မယ်ဆိုရင်ကျွန်တော်တို့သဘောတူညီချက်တွေထွက်လာတာမတွေ့ရသေးဘူးပေါ့နော
်နောက်တစ်ခုက ICJ မှာဆွေးဆူဆောက်ထားခံရတဲ့ကိစ္စဒီကိစ္စမှာလည်းပဲနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကိုယ်တိုင်ကြောက်ရောက်ပြီးတော့ထုတ်ပြန်တယ်တချို့ကတော့တပ်မတော်ရဲ့လူရက်ကိုကောက်ွယ်ပေးတာဖြစ်တဲ့ဆိုတော့ပြင်းပြဒီဥကြီးရဲ့လမ်းကြောင်းကိုတချို့ကသုံးသပ်ကြပါတယ
်ဒီဘူးကအချင်းတော့ ICJ ကမှဒီဖြစ်တဲ့ဆွဲဆိုလိုက်တယ်ဆိုတာကတော့အတိုင်းပြည်ကိုဆွဲတာပေါ့နော်အဲ့တော့အတိုင်းပြည်ကိုကိုစားပြုတဲ့အနေနဲ့အစိုးရကတာဝန်ဖြစ်ရှင်းရတာပေါ့ဒါပေမဲ့2008ဖွဲ့စည်းပုံကတပ်မတော်ကသူ့ရဲ့အရေးကိစ္စတွေကိုသူ့ပဲဆုံးဖြတ်မယ်ဆိုတဲ့ပြောင်းထန်ထားချက်ရှိတယ်။တိုင်းပြည်အနေနဲ့ခုခံကာကွယ်ရတဲ့အခါမှာအဘောတဘာဝမကြတဲ့အနေထားတည်ရပေါ့နော်။တမန်တခြားသောတိုင်းပြည်အများစုမှာကြုံတွေ့နေရတာမျိုးမဟုတ်ဘဲနဲ့ခုခံကာကွယ်ရတဲ့အနေထားမျိုးပေါ့နော်။ဒါကြောင့်မို့တချို့ကိစ္စတွေမှာလည်းပြည်နေတဲ့အခြေအနေတွင်းကမြန်မာနိုင်ငံအနေထားရနော်ပေါင်းဆက်ပြီးဆောင်ရွက်ရတဲ့အနေထားလို့ကျွန်တော်ကတော့ဒီလိုပဲနားလည်ပါတယ်။ဒါပေမဲ့တပ်မတော်ကတဖြည်းဖြည်းနဲ့အရက်ပက်ဆိုးရရဲ့စီမံထိန်းချုပ်မှုအောက်မှာရောက်လာမှသာဒီပြဿနာတွေကအတော်တော်ဖြေရှင်းလို့ရပါလိမ့်မယ်။မဟုတ်ရင်အတော်လေးချက်ခဲလိမ့်မယ်ထင်တယ်။ ICJ ရဲ့ပြီးခြားသဘောဆောင်တဲ့ဟာကိုတက်ကတာဝန်ဆက်ပြီးယူရမှာပါပဲ။မြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေသဘောအရတိုင်းပြည်အနေနဲ့ဆိုးရကတာဝန်ယူရမိမယ်လို့တပ်မတော်ကပဲတာဝန်ယူဖြေရှင်းရမှာပါပဲ။ဒီတော့ဒီတိုးတက်မှုတွေအားလုံးရဖို့ဆိုတာကရပ်ဘက်စစ်ဘက်ဆက်ဆံရေးပေါ်မှာမူပြည်စေဘလောက်ထိရွေးနိုင်မလဲရပ်ဘက်စစ်ဘက်ဆက်ဆံရေးကခုနရပ်ဘက်ထိန်းချုပ်မှုအောက်ကိုရောက်ဖို့ဘလောက်ထိရွေးနိုင်မလဲဆိုတာကတော့အခုတတိရှင်းရှင်းလင်းလင်းကျွန်တော်တို့မြင်ဝင်မရသေးပါဘူ
း ICJ တို့အရင်သားရင်းနှီးချင်းတဲ့တပ်မနာရုမှကြတော့သူ့အကျိုးစီးပွားပေါ်လေတပ်မတော်ကလည်းသူ့ကိုကျိုးစီးပွားရပ်ဘက်အစိုးရကလည်းပဲသူ့ကိုကျိုးစီးပွားတာအာဏာနဲ့ပတ်သက်ပြီးတော့အကျိုးအမြတ်သူကြီးတောင်းကြီးကြမှာပေါ့လေသူ influence နဲ့ပတ်သက်ပြီးတော့ဒါမဲ့ဒီလိုကိုဗစ်ရောဂါကကွေရေးကိစ္စမျိုးမှာကြတော့နှခုလုံးရဲ့အကျိုးစီးပွားဟာတိုင်းပြည်ရဲ့အကျိုးစီးပွားဒီဖွဲ့စည်းရဲ့အကျိုးစီးပွားဆိုရယ်တူညီသောဘုံအကျိုးစီးပွားဖြစ်နေတယ်ဒီကိစ္စမှာတော့ဘာကြောင့်မပေါင်းစည်းနိုင်ကြကြလဲဆိုတာစဉ်းစားရဖြစ်တယ်လို့ထင်တာပဲကျွန်တော
်မပေါင်းစည်းနိုင်ဘူးလို့တော့ဆရာအဲ့ဒီလိုတော့ပြောလို့ရကြမှာရမယ်ထင်တယ်ကျွန်တော်တို့မသိတာလည်းဖြစ်နိုင်တယ်ဥပမာအားဖြင့်ဟိုအတီးမပြုတ်နိုင်တဲ့သတင်းတွေပေါ့နော်ဒီမှာတပ်မတော်မှာရှိတဲ့စက်တွေကိုအသုံးပြုရေးပေါ့နော်ဒါပေမဲ့အဓိကပြဿနာက region ကိုခေါ်တဲ့စီးပေါ့နော်စမ်းသပ်တဲ့စီးတွေဝယ်ယူရရှိနိုင်မှုခြေနေအဲဒါတွေနဲ့ဆက်ဆက်နေတယ်နောက်ပြီးတော့ကျွန်တော်ခေါင်းဆောင်တွေမပြောပြမိလို့အဲ့ဒီလိုအစည်းအဝေးတွေမှာညွှန်ကြားမှုချုပ်အစစ်တွေမှာဒီလိုနားလည်မှုတွေလည်းအရှိပြီးသားလို့လည်းမသိရတယ်ဝန်ထမ်းမှာအမြင့်ဆုံးအဆင့်မှာတော့ပူးပေါင်းဆောင်ရွက်ဆက်ရကိစ္စတချို့ဘောတူထားပြီးသားတွေရှိပြီးသားလို့ကျွန်တော်သိတယ်ဒါတွေကကျွန်တော်တို့မမြင်ရတော့ပေါ့နော်အဲဖွင့်ပြီးတော့ပြောနိုင်မယ်ဆိုရင်တော့အများကြီးကောင်းနေတယ်ကျွန်တော်ထင်တယ
်နောက်ဆုံးကျွန်တော်ဆရာပြောခဲ့တဲ့ liberalization အစင်းကနေပြီးတော့အရေးပေါ့လေကူးပြောင်းသွားတဲ
့ဟုတ်ကဲ့
ဒီမိုကရေစီကိုကူးပြောင်းမဲ့အစင်းအဲ့တော့မြန်မာနိုင်ငံမှာအဓိကအဲ့ဒီဒဏ်ရာကိုဥတည်နိုင်မဲ့လူရကအခြေအနေကဘယ်လိုလို့ပြောရမလဲဆရာဘယ်လိုဖြစ်လာရင်သူဟာဒီအရေးဘက်ကိုဥတည်သွားနိုင်မလဲ
ဥမာချင်းအော်ပရမန်ဆုံးအကျွေးပေါ့လက်ရှိစနစ်အတွင်းထဲမှာပဲတော့ရေးရာကိစ္စတွေနဲ့ပတ်သက်လို့ရှိရင်အကွန်ဒီတရကြီးတော်စုပြည်သူ့လွတ်တော်ကနေဖွဲ့စည်းယူရတယ်ဟာရှိပါတယ်ဒါဥပဒေတစ်ခုနဲ့ရတယ်ပြဋ္ဌာန်းထားတယ်ဒါပေမဲ့တပ်မတော်သားတွေနဲ့ပြီးတော့သက်ဆိုင်ရာကြွန့်ကျင်တဲ့ပညာရှင်တွေနဲ့ဖွဲ့စည်းရမှာဆိုတဲ့ဟာမျိုးပေါ့ဥမာတပ်မတော်ဘတ်ဂျက်ရေးရာကွန်ဒီတစ်ခုမျိုးစပြီးတော့လို့ရမလားပေါ့ဒါကဝင်နေမြင်သာမှုကိုသွားတဲ့အချက်ပေါ့နော်ဒီလိုခြေလမ်းမျိုးတွေကဖွဲ့စည်းပုံမှာတစ်ချက်မှာတော့ပြီးတွေ့ရတယ်ဒါပေမဲ့အရဘက်ကရောစစ်ဘက်ကရောဒါကိုအတုံးသွားတာတွတ်တော်တက်တန်းတစ်ခုရှိပြီပေါ့နော်အခုလက်ရှိတော့မတွေ့ရဘူးအလားမဲ့တက်တန်းတွေမှာအဲ့ဒီလိုပြင်းပြင်းထန်ထန်မှုမျိုးကိုတက်တော်ကလည်းလက်ခံလာမယ်ဆိုလို့ရှိရင်တော့ဒါကအရဘက်စစ်ဘက်ဆက်ဆံရေးရဲ့တိုးတက်မှုတစ်ခုလို့အဲပြောရမှာပါဒါကပေးထားတဲ့အင်ပရန်ချင်းနဲ့ဂွေတွေကပဲချင်းနေရတဲ့ခုကိုပြောတာပါပူပြီးကြပြတဲ့အပြောင်းလဲဆိုတာကတော့တပ်မတော်နဲ့အရဖက်ဒီမိုကရေစီခေါင်းဆောင်တွေနဲ့ပြီးတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးရင်းအမြင်တဲ့ပုံမှာပဲအမှုတည်လိုက်မယ်တော့အထင်နဲ့မဟုတ်လို့ရှိရင်တော့ကျွန်တော်တိုင်းပြည်ဟာပူပြီးရှေ့ကြတဲ့အနာရှင်တပိုင်းလိုပဲပြောချင်ပြောပါတော့အဲ့ဒီလိုစနစ်အောက်ခါနဲ့ထွက်နိုင်ဖို့ဆိုတာကအခက်အုံးပါပါမယ်
လက်ကိုတန်းတန်းရှင်းရှင်းထားပြီးမကြာခဏစီကြောတန့်စင်ပေးတာဟာကျန်းမာရေးကိုအများကြီးထောက်ကူဖြစ်စေတာပါ။အိမ်တော်ဝင်ပြီးတဲ့အချိန်မှာလက်ကိုရေနဲ့ဆက်ပြအသုံးပြုပြီးတန့်ရှင်းစင်ကြအောင်စီကြောပေးဖို့လိုသလိုအစားအသောက်စားကဏ္ဍမှာလည်းရေနဲ့ဆက်ပြကိုတုံးပြီးတိတိကျကျစီကြောတန့်စင်ပေးဖို့လိုပါလေ။ရေနဲ့ဆက်ပြအသုံးပြုပြီးလက်ကိုစနစ်ကျစီကြောတန့်စင်ပေးမယ်ဆိုရင်ဝမ်ပြဝမ်လျှောယောဂဖြစ်ပေါင်းမှုကိုကာကွယ်ရာရောက်တယ်လို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ။
အဲ့တော့လက်စည်းချင်းအပြင်ဆရာတို့ကဒီအစားအသောက်ကနေနော်လက်မတန်ရနေအစားအသောက်ကနေတစ်ဆင့်ဝင်ရောက်တဲ့ဝန်းရှောဝန်းပြက်တဲရောက်သားပါအေဘိုးတန်ကောင်းနေကိုဆရာတို့ကအဓိကကာကွယ်နိုင်တယ်။ဒါကြောင့်ဘယ်ချိန်မှာလက်စည်းရမလဲဆိုတော့အဓိကအဖြစ်တော့ဒီအစားအသောက်မစားခင်မှာလက်ကိုစနစ်တကျဆေးရမယ်နော်။စနစ်ကျဆေးရမယ်ဆိုတော့ရေနဲ့ဆက်ပြနဲ့တန်ရှင်းကိုစနစ်တကျလုပ်ပေးရမယ်။အဲ့တော့ဒီနေ့အပြင်ဆရာတို့ကအစားအသောက်တွေကိုကင်တွေတဲ့အခါမှာကိုယ့်ရဲ့လက်မှာပါဝင်နေတဲ့ပိုးမွားတွေကိုခန္ဓာကိုယ်ထဲမဝင်ရအောင်တားဆီးပြသဖြစ်ပါမယ်เนาะဒါဒါကတော့လူအများစုသိကြတယ်ပေါ့နောက်တစ်ချက်ကတော့ကိုမိမိဒီနောက်ဖေးသွားတယ်အိမ်သာဝင်နေစသည်အဖြစ်ညကြီးစွန့်ပြီးတဲ့နောက်မှလည်းပဲပြန်ထွက်လာတဲ့အခါရေနဲ့ဆက်ပြနေတန်ရှင်းလို့ခြင်းအဖြစ်မိမိရဲ့လက်မှာပိုးတွေမရှိနေအောင်ဆောင်ရွက်ထားလို့ရတယ်အဲ့တော့ဝန်းရှောဝန်းပြက်နဲ့ပါဇက်သေးအစားအသောက်ကနေဝင်နေเนาะယောဂတွေကိုတော့လက်ဆေးခြင်းအဖြစ်ကာကွယ်တယ်ဆိုတာအများစုကသိပြီးသားဖြစ်ပါမယ်
အခုလိုကိုဗစ်ကာလမှာတော့လက်သက်ရှင်ရေးကိုနှစာတူပြီးကြီးဆိုင်ပေးဖို့လိုအပ်နေတာပါ။အိမ်တော်ဝင်ပြီးတဲ့အချိန်နဲ့အစားအသောက်စားကဏ္ဍအချိန်တွေမှာရေနဲ့ဆက်ပြတုံးပြီးလက်ကိုဆေးကြောတက်ဆင်ပေးတဲ့အပြင်တယ်လီဖုန်းတကားလက်ကင်နဲ့စပွဲကလထိုင်တွေကိုထိတွေ့ကင်တွေပြီးသွားတဲ့အချိန်မှာလည်းလက်ကိုစနစ်ကျဆေးကြောတက်ဆင်ပေးဖို့လိုအပ်နေပါတယ်။အများသောပစ္စည်းတွေကိုထိတွေ့ကင်တွေပြီးတဲ့အချိန်မှာလက်ကိုစနစ်ကျဆေးကြောတက်ဆင်ပေးမယ်ဆိုရင်တုတ်ခွေးဖျားနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကိုထိထိရောက်ရောက်ကာကွယ်နိုင်မှာဖြစ်တယ်လို့ကလေးတစ်ခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒေါ်ယူဇနာစောမြင့်ကအခုလိုပြောပါတယ်
။ယောဂရှိတဲ့လူရဲ့နော်ချောင်းတွေပါလေဆိုးလိုက်လို့ရှိရင်အဲ့ဒီပိုးလေးတွေကဒီထဲမှာရှိရင်အမုံအမွားလေးတွေမှာကတ်ပြီးတော့ပါလာတာကိုကတ်လက်ပြန်တစ်ခါကျတော့ယောဂရှိတဲ့လူရဲ့ဟိုတုံးပြူတဲ့ပစ္စည်းတွေပေါ့နော်ဆိုတော့အဲ့လိုဟာမျိုးတွေကနေကူတာနော်နောက်ပြီးအဲ့တော့နောက်တစ်ခါကျတော့အဲ့ဒီဟိုတယောက်နဲ့တယောက်ဖက်တာတို့လက်ဆွဲထုတ်ဆက်တာတို့ကအစကူးနိုင်တယ်ပေါ့နော်ဆိုတော့အဲ့လိုဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့အဓိကတော့ယောဂရှိတဲ့လူနဲ့ဝေးဝေးထားဖို့နောက်ပြီးအခါကျတော့ကလေးဆိုတော့နော်လားလက်ကအမြဲတမ်းဟိုဝါကင်ဒီယာကင်ကင်နေနော်လားဆိုတော့အဲ့ဒီလေတဲ့အမုံအပွားနှာခေါင်းထဲကနေပြီးရှူသွင်းတာကလည်းရှူသွင်းတာပေါ့နော်နောက်ပြည့်အခါမှာဆိုလို့ရှိရင်လက်ကလည်းပဲကလေးကဟိုဝါကင်ဒီယာကင်ဆိုယောဂဖြစ်တဲ့လူရဲ့ပစ္စည်းတွေလည်းကင်နိုင်တယ်ပေါ့နော်ဆိုတော့အဲ့လိုဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့အဓိကသည်လက်ကိုအရန်ဆေးခိုင်းဖို့လိုပါတယ်လက်ကိုစင်စင်ကြဲကြဲနော်လားတကယ်ကိုတခါရေပုံပိုင်းအောင်ပါနော်လားနော်ဆင်းဆင်းကြဲကြဲဆေးပေးဖို့လိုပါတယ်လက်ကိုမကြာခဏဆေးပေးဖို့လိုပါတယ်ရှင
်လက်တန်ရှင်ဟာကျမကြီးအတွက်အလွန်ရေးပါတဲ့အလေးချိန်ကောင်းတစ်ခုဖြစ်လို့နေတာပါ COVID-19 ရောဂါပိုကူးစက်မခံရအောင်ကြိုတင်ကာကွယ်တဲ့နေရာမှာနှာခေါင်းစီးတက်ဆင်တာဟာအရေးပါသလိုလက်ကိုမကြာခဏဆေးကြောတန့်ဆင်ပေးတာကလည်းတတူထက်များအရေးပါနေတာဖြစ်ပါတယ်လက်ကိုရေနဲ့ဆက်ပြသုံးပြီးမကြာခဏဆေးကြောတန့်ဆင်ပေးခြင်းအပြင် COVID-19 ရောဂါပိုကူးစက်မှုကသာမကရာသီတုတ်ကွေးဗိုင်းရပ်စ်ပိုကူးစက်မှုနဲ့ဝက်ပြဝက်လျှောယောဂါကူးစက်မှုတွေကိုပါရောကြစေမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဆရာတို့မိုးရင်းကာလမှာဖြစ်တဲ့အေးမိတုတ်ကွေးယောဂါတွေဟာလည်းပဲဆရာတို့လက်ဆေးခြင်းအပြင်ကာကွယ်နိုင်တယ်ဆိုတော့ဟာအသက်ရှူလမ်းကြောင်းဝင်တဲ့ယောဂါတွေကိုကျွန်တော်တို့ကဘလို့နည်းနဲ့များလက်ဆေးပြီးကာကွယ်နိုင်မှာလဲဆိုတော့အဲ့တော့ဘလို့ကာကွယ်နိုင်မှာလဲဆိုတော့ယောဂါရှိတဲ့လူတယောက်ကနှာချီပြီးတော့လက်နဲ့အုပ်ပြီးနှာချီလိုက်တယ်ဆိုရင်သူ့ရဲ့လက်မှာဗိုင်းရပ်စ်ပိုးတွေတွေ့သွားမယ်အဲ့တော့လက်ကင်ဘူးတို့တော့သူ့ရဲ့လက်နဲ့ထိတွေ့တဲ့ပစ္စည်းပစ္စယတွေကိုဆရာတို့ယောဂါမရှိတဲ့လူကသွားကင်တွေ့မိမယ်ဆိုသူ့လက်မှာခန္ဓာကတုတ်ကွေးဗိုင်းရပ်စ်ပိုးတွေကပါဝင်သွားမယ်အဲ့တော့လက်ကိုမကြာခဏဆေးတဲ့လူเนาะဆိုလို့ရှိရင်စားတော့စားကန်ဒီမှာလက်ဆေးတဲ့လူဆိုလို့ရှိရင်ကိုယ့်ရဲ့လက်မှာကမတော်တဆရောက်ရှိနိုင်တဲ့တိုကွေးဗိုင်းရပ်စ်တွေကမရှိတော့ဘဲနဲ့ကင်းစင်နေမှာဖြစ်ပါတယ်အဲ့တော့အဲ့လိုကင်တွယ်မိတဲ့เนาะပိုးရှိနေတဲ့လက်နဲ့ဆရာတို့ရဲ့နှာခေါင်းသားကိုအကြောင်းမျိုးမျိုးနဲ့ရောက်သွားတဲ့အချိန်မှာရှူဆိုင်မိလို့ရှိရင်လက်မဆေးတဲ့အတွက်ကြောင့်လက်မှာကတ်နေသောတိုကွေးဗိုင်းရပ်စ်ပိုးကခန္ဓာကိုယ်ထဲကိုဝင်ရောက်သွားနိုင်ပါတယ်ဒါကြောင့်ဆရာတို့ကလက်ဆေးခြင်းအပြင်အစားအသောက်ကနေဝင်တဲ့ယောဂဝန်ရှောဝန်ပြက်ယောဂတွေသာမကဘူးသက်ရှိတန်းကြောင်းနဲ့ဆက်ဆက်သောတုတ်ကွေးအမိဖြားနာခြင်းမှလည်းကာကွယ်ပေးနိုင်တဲ့အတွက်လက်မကြာခဏဆေးတာအစားအသောက်မစားခင်လက်ဆေးတာကိုယ့်ရဲ့ဒီအိမ်သားတန်းကနေထွက်လာတဲ့အခါမှာတန်ရှင်းတကူရေးတန်ရှင်းလုပ်ပြီးတဲ့အခါမှာလက်ကိုစနစ်တကျဆေးခြင်းအပြင်ဒီယောဂတွေဖြစ်ပေါင်းမှုကာကွယ်နိုင်မှာဖြစ်ပါတယ
်လက်ကိုရေနဲ့ဆက်ပြသုံးပြီးမကြာခဏဆေးကြောတန်ဆင်ပေးခြင်းဟာကျန်းမာရေးအတွက်အရေးပါတဲ့အမှုချင်းတစ်ခုဖြစ်တာကြောင့်လက်ဆေးခြင်းလေးထောက်ကိုကြီးဆိုင်ပြီးလေ့ကျင့်ပေးဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါ
VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်အသွားအလာကန့်သတ်ချက်တွေထုတ်ပြန်ထားချိန်မှာတိတိတသားတိုးတက်ပြောင်းလဲသွားတာက online shopping နဲ့အိမ်တရာရောက်ပို့ဆောင်ပေးတဲ့ delivery service ဝန်ဆောင်မှုတွေဖြစ်ပါတယ်။လူတွေအိမ်ပြန်ထွက်ဖို့ခက်ခဲသလိုဆိုင်တွေပိတ်ထားရချိန်မှာကုန်ပစ္စည်းမျိုးစုံတွေမကချက်ထားတဲ့အစားအသောက်တွေကို online ပေါ်ကနေဝယ်ယူမှာယူနိုင်အောင်လို့ဆိုင်တွေကလှုပ်လာကြပါတယ်။စားသုံးသူတွေဝယ်ယူတဲ့ပစ္စည်းတွေကိုလည်းအိမ်အရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေတိတိတသားများလာပါတယ်။ mobile app တွေကိုသုံးပြီးအခုလိုဝန်ဆောင်မှုတွေကိုအရင်တည်းကအသုံးပြုနေတဲ့ရန်ကုန်မြို့နယ်ကိုအောင်မြို့ကကိုဗစ်ကာလမှာဒီဝန်ဆောင်မှုတွေတော်တော်ပိုကောင်းလာတယ်လို့ရှင်းပြပါတယ်
။ covid 19ကြောင့်လို့ဆိုင်တွေအများကြီးပိတ်သွားတဲ့အချိန်မှာ online shopping ကအရန်ဟိုအဆင်ပြေလာတယ်ပေါ့နော်။ကိုလိုချင်တဲ့ပစ္စည်းကိုအရင်တော့လည်းမျိုးဆိုင်တွေတိကိုသွားစီရမလို့ပဲနဲ့online တစ်ဆင့်မှာပြီးအိမ်ကြီးကိုလာရပြီးပို့ပေးတဲ့ service အများကြီးပေါ်လာတော့ပို့ပြီးတော့အဆင်ပြေလာပါတော့ရင်းတော့ဆိုလို့ရှိရင်ကား CEO မှဆိုင်အောင်အရောက်အောင်သွားအောင်မှ0ရောက်အောင်သွားအောင်မှပစ္စည်းကိုတွေ့တော့မှဝယ်လို့ရပါဘူးအခုဆိုလို့ရှိရင် platform တွေအများကြီးဖြစ်လာတော့ဟိုကိုယ့်အိမ်ထဲကကိုယ်အခက်ကိုယ်ခန့်တဲ့ကောင်မထွက်ဖက်တော့လဲဟိုရှိတဲ့ပစ္စည်းတွေကို online နေကြည့်ပြီးတော့ဟိုမေးခွန်းရှိတယ်လမ်းမေးလို့ရတယ်အာပြီးတော့ရှိုင်းပစ္စည်းကိုဒီကိုယ့်တကားချီရောက်တဲ့ချီကို delivery service နဲ့မှာလို့ရတယ်ဆိုတော့အရင်တော့ပို့ပြီးအဆင်ပြေလာပါတယ်
အဲ့တော့မှားလို့ရတယ်ဆိုတော့ပစ္စည်းတွေကဘယ်လိုပစ္စည်းမျိုးတွေလဲအစားအသောက်တွေလားအိမ်သုံးကုန်ပစ္စည်းလားဘယ်လိုမျိုးပါလဲ
COVID-19 မစခင်တော့ကြာတော့ချက်ပီးတာအစားအစာတွေပုံများရပါတယ် ready made food တွေဟိုဘဝင်ကားတို့ concept တို့လိုဟာမျိုး craft food တွေကမှားပြီးတော့အိမ်တိလာပို့တာမျိုးပိုရှိတယ်ဘာအခုဟိုပါ COVID-19 ဖြစ်ပြီးွားတော့အဲ့ဒါအပြင်ဟိုတခြားကုန်ကျန်းလို့ခေါ်မှာပေါ့နော်အဲ့လိုမျိုးဆန်တို့စီတို့ကုန်ကျန်းလားဟာမျိုးတွေလည်းရရတယ်နောက်ပြီးတော့အိမ်မှာအသုံးဆောင်ပစ္စည်းလားအိမ်သားစေးရည်အစားလက်စေးရည်ပြီးလို့ရှိရင်အဲ့ဒီမောတိုက်တဲ့ရေအစားအကုန်လုံး online နေပြီးတော့တခြားကြည့်ပြီးဈေးတွေပဲ compare လုပ်ပြီးတော့အိမ်နေတော့ဒီမှာပို့ပြီးအမှားလို့ရတာပုံများလာတယ်ကျွန်တော်တွေ့ရတယ
်ဝန်ဆောင်မှုတွေတော်တော်များများရှိလာဥပမာဟိုကိုမှားတဲ့ company တိုင်းရဝန်ဆောင်မှုပေးလာဒီလိုမျိုး delivery service တွေလုပ်ပေးလာ
အခုနောက်ပိုင်းမှာတော့ဟိုနောက်ဆုံးအိမ်ထဲမှာဆိုက်တဲ့ pumping ဟို indoor plant တွေမှာတာအစားတို့ကခလျားနေပြီးတော့ဟိုဟာ courier service ပေါ့နော်ခလျားနေပြီးပို့ပေးတဲ့ company တခုကိုတော်ပြီးတော့အိမ်နေရာတိပို့ပေးရတာပို့များလာကြတယ်ဆိုလူကျက်လာဆိုင်တယောက်ဆိုင်တစ်ခုဖွင့်ထားပြီးသူကိုယ်တိုင်သွားပြီးအိမ်ထိမပို့ပေးနိုင်တာမဟုတ်တော့ခလေက service တစ်ခုကိုတုံးပြီးတော့ဝယ်ယူသူရဲ့အိမ်ထိရောက်ပို့ပေးတဲ့ service တွေပို့များလာ
ရန်ကုန်မြို့နေရာတော်တော်များများမှာမလိုအပ်ရင်အိမ်ပြန်မထွက်ရညွှန်ကြားချက်တွေရှိချိန်အတွင်းစားတောက်ဆိုင်တွေဟာ online ကနေမှာသူတွေစီအရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေကိုပို့ပြီးကောင်းအောင်လုပ်ပေးတာကိုလည်းကိုအောင်မျိုးကတိုးတက်မှုလို့မြင်ပါတယ
် covid မစခင်တော့လည်း food delivery service ပေါ်ကြအများကြီးမရှိဘူးလေတခုနှစ်ခုလောက်ပဲရှိရတယ်သူတို့ပြန်ပက်လည်းတိတ်မရှိတော့မနေ့ပြန်အရင်တော့အဲ့လောက်ထိလေလူတွေကလည်းတိတ်မမှားကြဘူးတိတ်ပြီးတော့ပေးချာမလို့ပေးဘူးပေါ့နော်အကန့်အသတ်နဲ့ပဲဟိုပါလို့ရတယ်ပေါ့နော်အချိန်တိုင်းနဲ့ပါလို့မရမှာလို့ရချင်တဲ့အမှားရမယ်အဲ့လိုမျိုးပေါ့တော့အခုကျတော့ service payment company ကပုံများလာတော့ပြန်ပက်တယ်ပုံများလာကြောင်မလို့ဒီ company ကမပေးလို့ဆိုရင်နောက် company ကအဲ့ဆက်ကောင်းတဲ့ service မျိုးပို့ပေးနိုင်တယ်ဒါမှမပေးဆိုနောက် company မှတစ်ခုရှိရဆိုတော့အဲ့လိုမျိုးရွေးစရာတွေပုံများလာတော့သူတို့တဲ့နဲ့တည်းအလိုလိုနေမြင့်လာတယ်သူတို့ customer တွေကိုဟိုနည်းနည်းဂရုစိုက်တဲ့ဟာလည်းပို့ပြီးတော့အရင်ကထက်သာလို့ရှိရင်ပို့များလာတယ်ပေါ့နော်အများကြီးအဲ့ဒီမှာတိုးတက်လာတယ်လို့ကျွန်တော်ထင်မြင်ပါတယ
် internet ဆက်သွယ်မှုရဲ့ကျေးဇူးကြောင့်အားလုံးချိတ်ဆက်နိုင်တဲ့ခေတ်မှာဒီနည်းပညာကိုအသုံးချရင်အကျိုးများတယ်ဆိုတာကိုစီးပွားရေးလုပ်ငန်းတွေကပို့ပြီးတော့သဘောပေါက်လာကြတာပါအထူးသဖြင့်အကန့်အသတ်တွေရှိချိန်မျိုးမှာနည်းပညာကိုမသုံးရင်ကိုယ်စီးပွားရေးနောက်ကျန်ခဲ့မယ်ဆိုတာပို့ပြီးမြင်သာလာပါတယ်
အခုဆိုလို့ရှိရင်ဟို craft food တို့ပါလို့ဆိုလို့ရှိရင်မှားလိုက်တာနဲ့ update ကို9မိနစ်တခါဆိုင်ရောက်နေပြီဆိုင်မှာပစ္စည်းကိုယူနေပြီဟိုဟာချက်ပြီးပြီအဲ့လိုမျိုးအပြင်ကိုတကယ်လာဖို့အချိန်မှာလဲ online ကနေ tracking ကိုအိမ်သားတိဘယ်လောက်ရောက်နေလဲဆိုတာဟာမျိုး GPS ကနေ track လုပ်ရတာမျိုးကြည့်လို့ရတယ်ပေါ့နော်အဲ့ကြောင့်မလို့အရင်ကဆက်တော့အများကြီးပိုအဆင်ပြေလာတယ်နောက်ပြီးတော့သူတို့ delivery company တို့တော်များရတယ်သူတို့ရဲ့ business ကအခုအရေးပါလာတဲ့အကြောင်းမလို့တေးချာလုပ်ပေးတယ် delivery လာပို့ပေးရကလေးရဆိုလို့ရှိရင်လည်းကျမရင်းနဲ့ပို့ပြီးတော့ညီညွတ်အောင်ကာကွယ်ပြီးတော့လုပ်တဲ့ဟာတွေကပို့လို့လာတယ်ကျွန်တော်တွေ့ရအောင်နော် mask ဝတ်ထားတာတို့ပြီးတော့ hand sanitizer တွေတုံးတာတို့ပြီးလို့ရ6ပေအကွာနေစင် PC တွေပေးရမျိုးအဲ့လိုဟာမျိုးတွေသူတို့ train တစ်ချက်လုပ်ထားတယ်တွေ့ရတယ်မှာ customer service ဘိုင်းမှာလည်းအရင်ထက်စားလို့ရှိရင်မျိုး customer နဲ့စကားပြောတာအစား phone service customer ဘယ်မှာရောက်နေပါလိမ့်မယ် update လုပ်တာအစားအရင်ထက်စားရင်တော့အများကြီးပိုကောင်းလာတယ်
ကိုဗစ်ကြီးဖြစ်တော့မှမြန်မာနိုင်ငံမှာမှမဟုတ်ဘူးပေါ့နော်ဘယ်မှာမဆိုဒီနည်းပညာရဲ့အရေးပါမှုဒီနည်းပညာရဲ့ဟိုအသုံးဝင်မှုလူတွေကပို့ပြီးတော့မှ appreciate လုပ်လာကြတည်လာကြတယ်ပေါ့လေဆိုတော့
ကိုအောင်မျိုးအနေနဲ့ရောတကယ်လို့များဒီလိုမျိုးဝန်ဆောင်မှုတွေဒီလိုမျိုးနည်းပညာတွေမရှိဘူးဆိုလို့ရှိရင်ကိုယ့်ရဲ့နေတူပါပေါ့နော်နေနေထိုင်ရေးစားရေးတောက်ရေးအလုပ်ကအစအဆင်ပြေနိုင်ပါမလား
အခုကျွန်တော်ဆိုလို့ရှိရင်ဟိုမတ်လလောက်ကုန်နေရန်ကုန်မှာပိတ်သွားတော့ဆိုင်တွေမှာတော်ပြီးတော့တိတ်မကွယ်ရေလို့ဒီဖြစ်တဲ့ဟို COVID-19 ကဘယ်လောက်အခြေအနေစုံမလဲမသိဘူးဘယ်လိုကူးမလဲ information တိကျမသိတဲ့အချိန်မှာမတော်ရပဲအကောင်းဆုံးပဲဆိုပြီးတော့ဟိုအိမ်ရနေပြီးတော့လို့မှာပြီးအိမ်နေအောင်အထိရောက်လာတဲ့ service ရှိတော့အများကြီးတော့ပိုအဆင်ပြေပါတော့ food delivery ရောကျန်တဲ့ရှိသမျှ delivery မှာအခုချိန်မှာ digital marketing ကိုမလုပ်လို့ရှိရင်မရဘူး digitally ဟိုပစ္စည်းတွေတော့ online တစ်ဆင့်ရောင်းနေဥစ္စာကမြန်မာနိုင်ငံမှာအရင်တော့ရှိတော့ရှိတယ်မနှေးနေတယ်အခုချိန်မှာကျတော့မရှိမနေရတဲ့မျိုးဖြစ်သွားတာပေါ့နော်အဲပြီးတော့တခုရှိတာဟိုရန်ကုန်မြို့ကလည်းနည်းနည်းဟိုတခြားမြို့တွေဆိုလို့ရှိရင်အဲ့လောက်ကြီးမကြီးဘူးဆိုတော့တို့ session တွေနဲ့ခွဲလိုက်ပြီးတော့ဒီနားမှာလို့ရှိရင်ဘယ်သူကပို့ပေးမလဲဒီနားမှာဘယ်သူဘယ်သူကပို့မလဲဆိုပြီးစနစ်ခွဲလိုက်ပြီးလုပ်လိုက်တော့ပို့ပြီးတော့အဆင်ပြေတာတော့ကျွန်တော်ထင်တယ်အရင်ထက်သာလို့ရှိရင်လေ
ရန်ကုန်မြို့မှာနေတဲ့ကိုအောင်မျိုးဖြစ်ပါတယ်မြန်မာနိုင်ငံမှာ covid ကာလသွားရလာရအခက်အခဲရှိချိန်မှာအစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေကို online ပေါ်မှာအလွယ်တကူဝယ်ယူနိုင်ကိုယ့်စီအရောက်ပို့ပေးနိုင်လို့သူအပါအဝင်တော်တော်များများကအဆင်ပြေတယ်လို့ပြောကြသလိုဒီလုပ်ငန်းတွေအခုထက်ပိုပြီးတိုးတက်ကျယ်ပြန့်လာကြဖို့မျှော်လင့်နေကြပါတယ်ရှင်ကျွန်မဆုမြတ်ပါပါ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ American Tiransu နိုင်ငံတကာဘာသာရေးလွတ်လပ်မှုအဖွဲ့အစည်း USCIRF က2019ခုနှစ်အတွင်းနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ရမှာ2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်မှုအခြေအနေတွေဟာအဖြစ်သဘောဆောင်တဲ့ဘက်ကိုဦးတည်နေတယ်လို့ဖော်ပြထားပါတယ်။မြန်မာတက်မတော်နဲ့အစိုးရမဟုတ်တဲ့ဩဇာရှိသူတွေဟာ Rohingya Muslim တွေအပြင်ခရစ်ယာန်လိုတခြားဘာသာရေးလူနည်းစုနဲ့တိုင်းရင်းသားလူနည်းစုတွေကိုခွဲခြားဆက်ဆံပြီးပြစ်မှတ်ထားခဲ့တယ်လို့မြန်မာနိုင်ငံအစိုးရဟာ2018ထဲမှာငြင်းချစွာထုတ်ဖော်ပြောဆိုမှုနဲ့ပြည်ရင်းပြည်ပဝေဖန်သူတွေကိုဆက်ပြီးပြစ်မှတ်ထားနေတာတွေ့ရတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံထဲမှာဆိုးရတဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကိုနိုင်ငံတကာဘာသာရေးလွတ်လပ်မှုအဥပဒေအရအထူးစိုးရင်ပွဲကောင်းတဲ့နိုင်ငံ CPC ဖြစ်နေသတ်မှတ်ထိုက်ကြောင်းတွေ့ရတာလို့ဆက်ပြီးသတ်မှတ်ဖို့နဲ့လက်နဲ့ရောင်းချမှုပိတ်ဆို့ရေးကိုဆက်လက်ထားရှိဖို့ USCIRF က American နိုင်ငံခြားရေးဝန်ကြီးဌာနကိုအကြံပြုထားပါတယ်။ဒါအပြင်2016အောက်တိုဘာလသမရအမိန့်နဲ့ရက်ဆဲခဲ့တဲ့အမျိုးသားအရေးပေါ်အဖြစ်သတ်မှတ်ချက်ကိုပြန်ပြီးထားဖို့လည်းတိုက်တွန်းထားပါတယ်။ရခိုင်၊ကချင်၊ရှမ်းမြောက်ပိုင်းနဲ့တခြားဒေသတွေမှာကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်သူတွေသူတို့လောက်ရအတွက်တာဝန်ခံတာဝန်ယူမှုရှိစေဖို့ပြစ်မှတ်ထားပိတ်ဆို့မှုတွေလုပ်ဖို့မြန်မာအတွက်ကုလသမဂ္ဂရန်တရားကိုပံ့ပိုးပေးဖို့နဲ့ခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုတွေမဖြစ်စေရအတွက်မြန်မာအစိုးရဘာသာရေးအတိုင်းဝိုင်းအလုံးကကိုယ်စားလှယ်တွေနဲ့လက်တွဲပြီးဆောင်ရွက်ဖို့အကြံပေးထားပါတယ်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့တို့ Facebook ပေါ်မှာတင်ခဲ့တဲ့အစာရေးသား post တွေနဲ့ဆက်သွယ်ပြောဆိုမှုတွေကို Facebook ကုမ္ပဏီကလည်းရယူနိုင်ရေးအတွက်တရားရုံးအမိန့်ထုတ်ပြန်ပေးဖို့လူမျိုးရုံးတပ်ဖြတ်မှုဆိုင်ရာမြန်မာနိုင်ငံရဲ့ကိစ္စနိုင်ငံတကာတရားရုံးကိုအမှုတင်သွင်းခဲ့သူရှေ့နေတွေက American Canadian တရားရုံးတစ်ခုမှာရှောက်ထားလိုက်ပါတယ်။မြန်မာနိုင်ငံတွင်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုပြီး Gambia ကဆွဲချက်တင်ထားတဲ့ကိစ္စကို ICJ မှာမြန်မာနိုင်ငံတရားရင်ဆိုင်နေရချိန်မှာ Gambia ဘက်ကရှေ့နေတွေကအခုလိုရှောက်ထားလိုက်တာလည်းဖြစ်ပါတယ်။မေလ25ရက်နေ့က Minneapolis ရဲတွေဖမ်းထားစဉ်တွင်တည်ဆုံးခဲ့ရတဲ့ African American မျိုးသား George Floyd ရဲ့အကိုဖြစ်သူ Flonis Floyd ကရဲတပ်ဖွဲ့ဝင်တွေအင်အားသုံးဖမ်းဆီးမှုကိုကန့်သတ်မဲ့ဥပဒေအတည်ပြုပေးဖို့အတွက်အောက်လွတ်တော်တရားရေးကော်မတီရဲ့ American ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲဆန်ရဗိုလ်တပူးနဲ့ကြားနာပွဲမှာတောင်းဆိုခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာမကြခင်ရက်တွေအတွင်းကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူအရေအတွက်တိုးလာနေတဲ့အတွက်ဒီရောဂါအတွက်အသွာအလာကန့်သတ်မှုတွေနောက်တစ်ချိန်ပြန်ပြီးချမှတ်ပေးဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ပါကစ္စတန်မှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူကအင်္ဂါနေ့အထိဆိုလူပေါင်း3000ကျော်ရှိနေပြီးသေဆုံးရသူက2100ကျော်ရှိနေပါတယ်။ခြေစဉ်ပြင်းနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ
This program has come to you from the Voice of America, Washington.